Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ2ရက်တောက်ကြနေညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြညပဲသတင်းတွေကိုမအီတန့်စင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတအဖြစ်နဲ့ရွေးချယ်ခံထားတဲ့ Donald Trump ကအမေရိကန် Marine တပ်ရဲ့အငြိမ်းစားဗိုလ်ချုပ်ကြီးဟောင်း James Mattis ကိုနာမည်သူဆိုရဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးအဖြစ်နဲ့ရွေးချယ်လိုက်ပါတယ်။ပြင်သစ်သမ္မတ François Hollande ကသူ့အနေနဲ့နောက်တစ်ကြိမ်သမ္မတအဖြစ်နဲ့ရွေးကောက်ပွဲဝင်တော့မှာမဟုတ်ဘူးလို့ကြေညာလိုက်ပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကမြောက်ကိုရီးယားနိုင်ငံပေါ်မှာတန်ခတ်ပိတ်ဆို့မှုအစ်စ်တွေအထူးထူးချမှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီကနေ့လွှတ်တော်မှာကာကွယ်ရေးဝန်ကြီးဌာနကအရေးတကြီးတင်သွင်းတဲ့အဆိုကိုအခုလိုသိကြရမှာပါ
KI MNDA TNA နဲ့ AA အဖွဲ့များဟာအကြမ်းဖက်မှုကိုကျူးလွန်တာဖြစ်တဲ့တွေ့ NGO များ INGO များက
စံကြည့်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အရက်သားတွေနဲ့အခြေခံစာအုပ်တွေထိခိုက်ပျက်စီးနေတဲ့အတွက်လက်နက်ကိုင်တိုင်းရင်းသားအဖွဲ့၄ဘွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ရေးအဆိုပြုလာတဲ့အတူရခိုင်နဲ့ရှမ်းပြည်နယ်တွေကပြပခါတွေနဲ့စစ်ပွဲတွေရပ်တန့်ဖို့လူမှုအဖွဲ့200ဝန်းကျင်ကနိုင်ငံထိပ်တန်းတာဝန်ရှိသူတွေကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့တာတခါရခိုင်ပြည်နယ်ပြပခါတွေကြောင့်စစ်စင်ရေးအတွင်းတန်တရားနဲ့အဖမ်းခံရသူတေဆုံးသူနဲ့ပြန်လွတ်သူတွေဘလောက်ရှိသလဲဆိုတာကိုလည်းပြောပြပေးဦးမှာပါဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်းဆုံးတော့နောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်အီတန်စင်တို့ကကြီးညာပါမယ်ရှင်
အမေရိကန်သမ္မတအဖြစ်နဲ့ရွေးချယ်ခံထားတဲ့ Donald Trump ကအမေရိကန် Marine တပ်ရဲ့အငြိမ်းစားဗိုလ်ချုပ်ကြီးဟောင်း James Mattis ကိုလာမယ့်သူ့အစိုးရအဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးအဖြစ်နဲ့ရွေးချယ်လိုက်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံရဲ့ဥပဒေကိုပြင်ဆင်ပြောင်းလဲနိုင်မှသာဗိုလ်ချုပ်ကြီးဟောင်း Mattis အနေနဲ့ဒီရာထူးကိုလက်ခံနိုင်မှာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဟောင်း Mattis ကိုရွေးချယ်လိုက်တဲ့ဆိုပြီးတော့အတီမပြုတ်နိုင်တဲ့သတင်းတွေမီဒီယာကနေထွက်လာပြီးတရက်အကြာမှာအိုဟိုင်ိုပြည်နယ်ဆင်ဆာနာတီမြို့မှာရွေးကောက်ပွဲလွန်အောင်ပွဲခံလူစုစုဝေးပွဲအတွင်းမှာဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးချယ်မှုနဲ့ပတ်သက်ပြီးတော့တရားဝင်ကြေညာခဲ့တာဖြစ်ပါတယ်။အသက်66နှစ်ရှိဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းမက်ဒစ်ဟာအာဖဂန်နဲ့အီရတ်စစ်ပွဲတွေအတွင်းမှာ American Marine တပ်ရဲ့တပ်မူးကြီးဖြစ်ခဲ့ပါတယ်။ပထမအကြိမ်ပင်လယ်ကွေ့စစ်ပွဲနဲ့2003အီရတ်စစ်ပွဲတွေအတွင်းမှာ American Marine တပ်ဖွဲ့တွေကိုသူကဦးဆောင်ခဲ့တာပါ2010ခုနှစ်မှာတော့သူဟာကမ္ဘာအလဲပိုင်းအမေရိကန်စစ်တပ်ကုကယ်ရေးဌာနရဲ့အကြီးအကဲဖြစ်လာခဲ့ပြီးတော့အီရတ်နဲ့အာဖဂန်နိုင်ငံတွေအပြင်ဆီးရီးယား၊ယီမန်နဲ့အီရန်နိုင်ငံတွေနဲ့ပတ်သက်ပြီးတော့လည်းတာဝန်တွေယူခဲ့ရပါတယ်။အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်ခဲ့ဘူးသူတယောက်အနေနဲ့ကာကွယ်ရေးဝန်ကြီးတာဝန်ကိုယူဖို့အတွက်ဆိုရင်စစ်တပ်တာဝန်ကနေအနားယူတာအနည်းဆုံး9နှစ်ရှိရမှာဖြစ်တဲ့အတွက်သူ့အနေနဲ့အထူးကင်းလွတ်ခွင့်နဲ့အထက်လွှတ်တော်ရဲ့အတည်ပြုချက်တွေကိုရယူဖို့လိုအပ်ပါတယ်။ဗိုလ်ချုပ်ကြီးမက်တစ်ဟာအမေရိကန်တက်မှာ2013ခုနှစ်အထိတောင်းပန်ထမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်သမ္မတ François Hollande ဟာနောက်ထပ်တက်တန်းအတွက်ဝင်ရွေးခံတော့မှာမဟုတ်ဘူးလို့ကြေညာလိုက်ပါတယ်ဒါဟာပြင်သစ်နိုင်ငံသမိုင်းမှာနှစ်ပေါင်းများစွာအတွင်းမှာလက်ရှိသမ္မတတဦးအနေနဲ့ပြန်ဝင်ရွေးခံဖို့မဟုတ်တဲ့ပထမဆုံးသမ္မတဖြစ်ပါတယ်ဒုတိယတက်တန်းပြန်ရွေးခံဖို့လုံလောက်တဲ့ထောက်ခံပံ့ပိုးမှုတွေမရှိရကြောင်းခုလိုဆုံးဖြတ်လိုက်တာလို့သတ္တရင်းနေရုပ်မြင်သံကြားကနေ Mr. Hollande ကကြေညာသွားတာပါ Socialist Party ခေါင်းဆောင် Mr. Hollande အနေနဲ့အောင်မြင်ဖို့အခွင့်အလမ်းတိတ်ကိုနည်းနေတဲ့အချိန်မှာရွေးကောက်ပွဲဝင်ပြိုင်နိုင်မှမလားဆိုပြီးတော့ဒီသတင်းမှတ်အတွင်းထင်မြင်မှုတွေထွက်ပေါ်နေခဲ့တာပါလက်ဝဲရင် Socialist Party လက်အောက်ဝင်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်နေတဲ့ Manuel Valls ကဇန်နဝါရီလမှာကျင်းပမဲ့ရွေးကောက်ပွဲဝင်ဖို့အစဉ်သစ်ဖြစ်နေပြီလို့ပြောဆိုပြီးရပ်ပိုင်းကြမှာ Mr. Hollande ကကြေညာချက်ထုတ်ထွက်ပေါ်လာတာပါ Mr. Hollande သမရတာဝန်ယူထားတဲ့အချိန်မှာခေတ္တသမိုင်းအတွက်မကြုံစဘူးဆိုးရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့သလိုအလုံးလက်မဲ့နှုံရှော့ချဖို့လှုံ့ဆော်မှုမှလည်းအောင်မြင်မှုမရခဲ့ပါဘူး2012ခုနှစ်မှာတာဝန်ဆယူပြီးမကြခင်မှာပဲသူ့ကိုလူကြိုက်နေလာတာပါရွေးကောက်ပွဲလူမှုစစ်တမ်းတွေအရသမရ Hollande ကိုမဲဆန္ဒရှင်တော်မများကမလိုလားကြတော့တာကိုတွေ့ရပါတယ်ပြင်သစ်သမရတွေထဲမှာ Mr. Hollande ဟာလူကြိုက်အနည်းဆုံးဖြစ်ပါတယ်ရှင်
ယူရိုနိုင်ငံဘော်ဒန်ခပိတ်ဆို့မှုတွေကိုချမှတ်တဲ့ဥပဒေတွေကိုထပ်တိုးဖို့အမေရိကန်အထက်လွှတ်တော်အမတ်တွေကလွှတ်တော်မှာနောက်ဆုံးအတည်ပြုလိုက်ပြီးတဲ့နောက်အီရန်နိုင်ငံကလည်းဒါကိုလက်တုံ့ပြန်သွားမယ်လို့ချင်းချောက်လိုက်ပါတယ်။အီရန်ဆိုရရဲ့နိုင်ငံကနျူကလ িয়ার သဘောတူစာချုပ်အီရန်ဆိုရနဲ့နိုင်ငံကနျူကလ িয়ার သဘောတူစာချုပ်အတိုင်းလှုပ်ဆောင်သွားဖို့ကအရေးကြီးတယ်လို့အမေရိကန်လွှတ်တော်ရဲ့ပါတီကြီးနဲ့ရစလုံးကလွှတ်တော်အမတ်တွေကပြောပါတယ်။အီရန်နိုင်ငံနေနဲ့နိုင်ငံကသဘောတူညီချက်အတိုင်းလှုပ်ဆောင်ခဲ့တဲ့ဆိုတာကိုအီရန်ဘက်ကသက်သေပြပြီးဖြစ်သလိုဘယ်လိုအခြေအနေမျိုးကိုမဆိုတင့်တော်သလိုတုံ့ပြန်သွားမှာဖြစ်တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဘာရမ်ဂါစီမီက ပြောပါတယ်အမေရိကန်လွှတ်တော်ကဒဏ်ခတ်ပိတ်ဆို့မှုတွေကိုထပ်တိုးလိုက်တာဟာသဘောတူညီချက်ကိုချိုးဖောက်လိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်အီရန်အနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာကိုတော့သူကအတိအကျပြောဆိုခြင်းမရှိခဲ့ပါဘူးပြီးခဲ့တဲ့လတုန်းကလည်းအီရန်နိုင်ငံရဲ့အုပ်ဆောင်အယာတိုလာအလီခါမေနီကဒဏ်ခတ်ပိတ်ဆို့မှုဥပဒေကြမ်းကနျူကလ িয়ার သဘောတူညီချက်ကိုချိုးဖောက်တယ်လို့သူအနေနဲ့ယူဆပြီးလက်တုံ့ပြန်သွားမယ်လို့ချိန်ကြောက်ခဲ့ပါတယ်အီရန်နိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မဲ့ဥပဒေကြမ်းကိုအထက်လွှတ်တော်မှထောက်ခံမဲ့96မဲ့နဲ့အတည်ပြုခဲ့တာဖြစ်ပြီးတော့ဒီမိုကရက်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကတော့မဲမပေးခဲ့ပါဘူးဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာတော့419မဲတမဲနဲ့ပြီးခဲ့တဲ့လကအတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကအစိုးရဆုံးမွတ်စလင်တပုံအဖွဲ့နှစ်ဖွဲ့ကိုလာနေချီစစ်စင်ရေးတွေလုပ်ခဲ့ပြီးတဲ့နောက်မှာစစ်ဆက်ဆွေးနွေးမှုတွေလုပ်ဖို့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကကန့်လန့်လိုက်ပါတယ်ခုလိုကန့်လန့်လိုက်တဲ့အတွက်သူ့အနေနဲ့45နှစ်ကြာဖြစ်နေတဲ့ဒီပရိပခါကိုဘယ်လိုအဆုံးသတ်မလဲဆိုတာရှင်းရှင်းလင်းလင်းမသိရဘဲဖြစ်နေပါတယ်သမ္မတဒူတာတေကမကြသေးခင်ကပြောကြခဲ့တဲ့မင်းကွန်းတွဲမှာအဘူဆာယက်အဖွဲ့နဲ့နိုင်ငံအနောက်တောင်ပိုင်းကခွဲထွက်ရေးတပုံအဖွဲ့ဖြစ်တဲ့မော့တပုံအဖွဲ့တွေနဲ့ဆက်ဆက်ဆွေးနွေးမှုတွေလုပ်ဖို့ကမ်းလှမ်းခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်လတုန်းကတော့သမ္မတဒူတာတေကရဲတပ်ဖွဲ့ဝင်တွေနဲ့ဖိလစ်ပိုင်စစ်တပ်တွေကိုအဘူဆာယက်အဖွဲ့ကိုချိန်မုံဖို့ပြောကြခဲ့ပါတယ်။သမ္မတဒူတာတေဟာမင်ဒါနာအိုကျွန်းကဒါဗာယိုမြို့တော်ဝန်အဖြစ်နဲ့တာဝန်ယူခဲ့တော့ကအဲဒီမှာရှိတဲ့တပုံအဖွဲ့တစ်ဖွဲ့နဲ့ငင်းချင်းလုံနိုင်ခဲ့တာကြောင့်ဖိလစ်ပိုင်နိုင်ငံသားအများပြားကတော့သူ့အနေနဲ့လုံနိုင်မယ်လို့တွက်ခဲ့ကြတာပါဖိလစ်ပိုင်နိုင်ငံအနောက်တောင်ပိုင်းကမင်ဒါနာအိုကျွန်းမှာလူဦးရေ22သန်းလောက်နေထိုင်ကြပြီးတော့အဘူဆာယက်အဖွဲ့နဲ့မော့တပုံအဖွဲ့တွေကလည်းအဲဒီမှာလှုပ်ရှားနေကြတာဖြစ်ပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ွေကနေတောက်ချာနေညာဘက်နောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယမြောက်ကိုရီးယားနိုင်ငံအပေါ်မှာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကတနိုင်ငံချင်းစီအလိုက်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအသီးသီးချမှတ်လိုက်ပါတယ်။ကုလသမဂ္ဂကအခုသတင်းမှတ်အစောပိုင်းမှာမြောက်ကိုရီးယားနိုင်ငံကိုဒဏ်ခတ်ပိတ်ဆို့မှုအသစ်တွေလုပ်မယ်လို့ကြေညာတာကိုမြောက်ကိုရီးယားဆိုရကတုံ့ပြန်သွားမယ်လို့ကတိပြုလိုက်ပြီးတဲ့နောက်အခုလိုဒဏ်ခတ်ပိတ်ဆို့မှုအသစ်တွေလုပ်ဖို့ကြီးညာချက်တွေတောက်ချာနေကထွက်လာခဲ့တာပါ။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေလှုပ်ထားပြီးသားလည်းဖြစ်ပါတယ်။ကုလသမဂ္ဂကနေမြောက်ကိုရီးယားနိုင်ငံကိုဒဏ်ခတ်ပိတ်ဆို့မှုတွေလှုပ်ထားတာကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံဟာမြောက်ကိုရီးယားနဲ့ကုန်စည်မှုမရှိသလောက်ဖြစ်ပြီးအခုထပ်ပြီးတော့ချမှတ်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုဟာတကယ်တမ်းတော့ပြယုတ်တသက်သာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်နျူကလ িয়ার ဆန်တက်မှုကအဲ့ဒီနှစ်နိုင်ငံအနေနဲ့မြောက်ကိုရီးယားအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေလှုပ်စေခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားသမ္မတခင်ဂျုံအွန်းရဲ့ထိပ်တန်းချန်ပီယံတစ်ယောက်ဖြစ်တဲ့ချိုယောင်ဟေးနဲ့ဟွမ်ပျောင်ဆိုတို့ကိုလည်းတောင်ကိုရီးယားဆိုရကတားမြစ်ပိတ်ပင်လိုက်သလိုပြည်ပကဒုံးကျည်နဲ့နျူကလ িয়ার ရေးကြမ်းကြင်သူတွေမြောက်ကိုရီးယားကိုမသွားရဘူးလို့လည်းတားမြစ်လိုက်ပါတယ်ဂျပန်နိုင်ငံကတော့မြောက်ကိုရီးယားကစိတ်ကန်းတွေမှာစိုက်ကြရဖို့ရှိတဲ့သင်္ဘောတွေကိုဂျပန်နိုင်ငံထဲကိုပေးဝင်မှာမဟုတ်သလိုမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်ဆက်နွယ်သူတွေနဲ့အဖွဲ့တွေရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်လိုက်တယ်လို့တောက်ကြနေကကြေညာလိုက်ပါတယ်ခင်ဗျာ
တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကိုရာထူးကဖယ်ရှားဖို့မဲပိတ်ဆုံးဖြတ်မဲ့နေ့ကိုဒီဇင်ဘာလ9ရက်နေ့ကိုရက်ရွှေ့လိုက်တယ်လို့တောင်ကိုရီးယားလွှတ်တော်ကဒီကနေ့တောက်ကြနေ့မှာကြေညာလိုက်ပါတယ်။ဒေါ်လာဘီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့အရှုပ်တော်ပုံနဲ့ဆက်ဆက်နေတယ်လို့သမ္မတပတ်ကွန်ဟေးကဒီလိုအကျင့်ပြတ်ချစားတဲ့ခေါင်းဆောင်တယောက်ဖြစ်ထင်ပေါ်လာစေခဲ့တာပါ။ဒါပေမဲ့လည်းရာထူးကနှုတ်ထွက်ပေးကောင်းပေးလိမ့်မယ်လို့သမ္မတပတ်ကွန်ဟေးဒီသတင်းပတ်အစောပိုင်းမှာကန့်လန့်ခဲ့တာဟာသူ့ကိုရာထူးကဖယ်ရှားဖို့အတိုက်ခံတွေရဲ့ကြိုးပမ်းချက်တွေကိုနိုင်ငံရေးပြည်ရည်နဲ့ပြောင်းပြစ်ဖို့ကြိုးပမ်းချက်ဖြစ်ပါတယ်။တောင်ကိုရီးယားသမိုင်းတခြားလက်ရှိသမ္မတကိုရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးတာဒါပထမဆုံးချိန်ဖြစ်ပါတယ်။သမ္မတပတ်ကွန်ဟင်ဟာသူ့မိတ်ဆွေဟောင်းချိုဆွန်ဆီရဲ့ဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရည်တွေမှာပါဝင်ပတ်သက်နေတယ်ဆိုပြီးတော့အတိုက်ခံတွေကပြောဆိုနေတာပါ။ Miss Cho Sun Si ဟာသမ္မတနဲ့ယင်းနီခင်မင်မှုကိုအကြောင်းပြပြီးတော့သူတည်ထောင်ထားတဲ့ပရာဟိတာအဖွဲ့အစည်းနှစ်ခုကိုကုမ္ပဏီကြီးတွေကနေဒေါ်လာ65သန်းလူတန်းအောင်ဖိအားပေးခဲ့တယ်လို့အဲ့ဒီလူတန်းငွေတွေကိုလည်းသူကိုယ်တိုင်ကုမ္ပဏီတွေစီဆွဲပြောင်းပေးခဲ့တယ်လို့လည်းဆွဆွဲခံခဲ့ရတာပါ။တောင်ကိုရီးယားမှာလွှတ်တော်ကိုယ်စားလှယ်300ရှိတာဖြစ်ပြီးတော့သမ္မတပတ်ကွန်ဟေးကိုရာထူးကဖယ်ရှားဖို့လွှတ်တော်ကိုယ်စားလှယ်3ပုံ2ပုံရဲ့ထောက်ခံမှုအများဆုံးရထားတယ်လို့အတိုက်ခံတွေကအစောပိုင်းမှာပြောဆိုထားတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဂျကာတာအုပ်ချုပ်ရေးမှုကိုဖမ်းဆီးဖို့လူနှစ်သိန်းကျော်စုဝေးပြီးတောင်းဆိုဆန္ဒပြနေကြတဲ့ပန်းချက်ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဒီကနေ့အမှတ်မထင်သွားရောက်ခဲ့ပါတယ်။အဲဒီမှာသမ္မတဝီဒိုဒိုကအဝတ်ဖြူရောင်တွေဝတ်ဆင်ထားတဲ့သူတွေနဲ့အတူဝတ်ပြုဆုတောင်းခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကိုလည်းဆန္ဒပြပွဲကနေအေးအေးဆေးဆေးထွက်သွားကြဖို့တိုက်တွန်းခဲ့ပါတယ်။ဆန္ဒပြပွဲတွေမစတင်ခင်မှာတော့ရဲကလူ၁၀ယောက်ကိုဖမ်းဆီးခဲ့ပါတယ်။အဲဒီအဖွဲ့ဟာဒီကနေ့လူစုလူဝေးကိုအုံချပြီးတော့တရားဝင်ရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖျောက်ချဖို့အတွက်လူထုကိုလုံခြုံသွားဖို့အတွက်စီစဉ်နေတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Wirefly အမာကပြောပါတယ်အဲ့ဒီဖမ်းခံရတဲ့သူတွေဟာပါလီမန်အဆောက်အအုံကိုဝေရောက်စီးနှင်းဖို့ကြံစီနေတယ်လို့လည်းပြောပါတယ်အဲ့လူတွေကိုတော့နိုင်ငံတော်တစ္ဆာဖောက်မှုပါဝင်တခြားဆွဲချက်တွေနဲ့တရားစွဲထားပါတယ်ဂျကာတာအုပ်ချုပ်ရေးမှူးဘတ်ဆူကီပါနမ်ကိုဆန္ဒပြတာတွေပြီးခဲ့တဲ့လုံကလို့အကျန်းဖတ်တာတွေအထိမဖြစ်အောင်လုပ်တဲ့အနေနဲ့လုံခြုံရေးတပ်ဖွဲ့ဝင်1000လောက်ကိုချထားတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်အဟုတ်လို့လူတီများတဲ့ခရီးရန်ဘာသာဝင်တူဖြစ်တဲ့ဘာစုကီပါနမ်ဟာလာမယ့် February လထဲမှာဂျကာတာအုပ်ချုပ်ရေးမှုအဖြစ်ပြန်လည်အရွေးခံရဖို့အတွက်ကြိုးစားနေတာပါ။သူဟာအစ္စလာမ်ဘာသာကိုစော်ကားမှုနဲ့တရားစွဲခံထားသူလည်းဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာဒီနေ့အစောပိုင်းတုန်းကထိမ့်သိမ်းခံထားရစဉ်တည်ဆုံသွားတဲ့အသက်29နှစ်အရွယ်တဘောပဝင်ကျင်ဆိုင်ရာသိပ္ပံပညာရှင်လင်ရန်ငယ်အမှုမှာတာဝန်ပြက်ကွက်မှုနဲ့ရဲရရှိ5ဦးကိုအရေးယူမယ်လို့မျှော်မှန်းထားတဲ့ကြောင်းကိုတာဝန်ရှိသူတွေကဒီသတင်းပတ်တွင်မှပြောလိုက်ပါတယ်။ဒါပေမဲ့လည်းဘေဟီလီဆန်နဲ့ဒီမှုရဲ့အဖြစ်ကိုရှာတွေ့နိုင်ပါမလားဆိုပြီးတရုတ်နိုင်ငံမှာလူတော်များများစိုးရိမ်နေကြပါတယ်။ခုချိန်ထိတော့အဲ့ဒီဆွဲချက်တင်ထားရတဲ့ရဲရရှိတွေအကြောင်းသိမ့်မသိရသေးပါဘူးရှင်။
ဒီဇင်ဘာလ2ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုကစပြီးတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားမှာပါအရင်ဆုံးရှမ်းပြည်အရေးလွတ်တော်မှအရေးတကြီးတင်သွင်းတဲ့အဆိုပြုချက်တွေကိုပြောပြပါရစေရှင်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းလက်နက်ကင်ပြည်ပခတ်မှာပါဝင်နေတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့၄ဖွဲ့ဟာအရက်သားပြည်သူတွေနဲ့အခြေခံအဆောက်အဦတွေကိုထိခိုက်ပျက်စီးစေတာကြောင့်အကြမ်းဖက်အဖွဲ့အဖြစ်လွှတ်တော်ကသတ်မှတ်သင့်ပြီလို့ယူဆတဲ့အကြောင်းဒီကနေ့ပြည်သူလွှတ်တော်မှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကဆွေးနွေးသွားပါတယ်။နိုင်ငံရေးသုံးသပ်သူတချို့ကတော့ဒီလိုသတ်မှတ်လိုက်မယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထဲပို့ရေးမှအဟန့်အတားဖြစ်နိုင်တဲ့အကြောင်းပြောဆိုနေကြတာတွေလည်းရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းလက်နက်ကင်ပြည်ပခအတွင်မှာအပြစ်မဲ့ပြည်သူတွေထိခိုက်တယ်လို့နိုင်ငံတော်အချုပ်အခြာအာဏာတည်ငြိမ်အေးချမ်းမှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထိခိုက်စေတာကြောင့်စိုးရိမ်ကြောင်တင်သွင်းတဲ့အရေးကြီးဆိုကိုဆွေးနွေးနေချိန်မှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကပြည်သူ့လွတ်တော်မှာတင်ပြခဲ့တာဖြစ်ပါတယ်။တိုင်းရင်းသားအဖွဲ့၄ဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်တင်ကြောင်းကိုကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကအခုလိုတင်ပြဆွေးနွေးခဲ့ပါတယ်
။ယခုကဲ့သို့အပြစ်မဲ့ရပ်သားများအားအကြောင်းမဲ့တည်ကြည်ဒဏ်ရစေခြင်းစစ်ဖက်ပြစ်မှမဟုတ်တဲ့အခြေခံအဆောက်အဦများရင်များဖြစ်စီခြင်းပြည်သူတို့ရဲ့စီးပွားဥစ္စာပျက်စီးစေခြင်းတို့ကြောင့် KIA MNDA TNLA နဲ့အေးအဖွဲ့တို့အကြမ်းဖက်အဖွဲ့များဖြင့်လွတ်တော်မှသတ်မှတ်သင့်သည်ဟုယူဆပါကြောင်းတင်ပြတို့ပါလေ
ဒီဖွဲ့စည်းတွေကိုနိုင်ငံတကာအဖွဲ့အစည်းတွေကမထောက်ပံ့စေဖို့အတွက်လွှတ်တော်ကတိုက်တွန်းတင်ကြောင်းလဲဆွေးနွေးခဲ့ပါတယ
်။ဒါအပြင် KIA, MNDA, TNLA နဲ့ AA ဖွဲ့များဟာအကြမ်းဖက်မှုကိုကျူးလွန်တာဖြစ်တဲ့အတွက်ရင်းဖွဲ့များကို NGO များ INGO များကလူသားချင်းစာနာထောက်ထားခြင်းခေါင်းစဉ်နဲ့ထောက်ပံ့နေမှုများကိုလည်းရပ်ဆိုင်းစေရန်လွှတ်တော်မှတိုက်တွန်းတင်သည်ဟုယူဆပါကြောင်းတင်ပြလိုပါတယ်
နိုဝင်ဘာလ20ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သား10ဦးသေဆုံးပြီး39ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းလန်ဒန်ဒါဖျက်ဆီးမှု9ကြိမ်လမ်းကြောင်းပိတ်ဆို့မှု9ကြိမ်မြို့ရွာတွေပစ်ခတ်ခံရမှု9ကြိမ်မိုင်းထောင်ဖောက်ခွဲမှု9ကြိမ်ရှိကြောင်းနဲ့တိုက်ပွဲရှောင်ပြည်သူ2000လောက်ဟာတရုတ်နိုင်ငံမှာခိုးလုံနေရကြောင်းဒုတိယဗိုလ်ချုပ်ကြီးစေဝင်းကထည့်သွင်းတင်ပြခဲ့ပါတယ်ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းနိုင်ငံတော်ကအတည်ပြုပြဋ္ဌာန်းထားတဲ့အကြမ်းဖက်ဥပဒေအရလက်နက်ကိုင်အဖွဲ့၄ဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်နိုင်ကြောင်းထုတ်ပြဆွေးနွေးခဲ့ပါတယ်။ ISP ကမဟာဗျူဟာနဲ့မူဝါဒရေးရာလည်လာရေးအဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့ဦးအောင်သူငင်းကတော့အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်မယ်ဆိုရင်ငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်လာနိုင်ကြောင်းသုံးသပ်ပါတယ
်။အခုလိုမျိုးဒီအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်လိုက်မယ်ဆိုရင်ဆိုတော့ကျွန်တော်တို့ဘက်ကပြန်မေးခွန်းထုတ်ဆရာရှိတာကခုနလို NCA အတွက်ကဒီခုနတကားဖွင့်ထားတယ်ဆိုတဲ့ဟာကပိတ်သွားပြီလားဆိုတဲ့အထိပယ်မျိုးလည်းဖြစ်နိုင်တယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီငင်းငယ်ရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအတွက်ကဒ တချို့ပြဿနာတွေဆက်ပြီးတော့ဟိုရှိနိုင်တဲ့အနေအထားဖြစ်တယ်ပေါ့နော်
။ရှမ်းပြည်နယ်မြောက်ပိုင်းအရေးကိုစဉ်းစားမယ်ဆိုရင်တရုတ်နိုင်ငံနဲ့ဆက်ဆက်မှုကိုပါထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းလဲဦးအောင်သူငင်းကဆက်လက်ပြောဆိုပါတယ
်။အထူးသဖြင့်ကတော့ဟိုကျွန်တော်တို့တွေ့ဆုံဆွေးနွေးမှုကလည်းလိုပါတယ်နော်။ဆိုတော့အဲ့ဒါအပြင်မှာမြောက်ပိုင်းပြဿနာတွေကကျွန်တော်တို့ဟိုညင်းလို့မရတဲ့ကိစ္စကအိမ်ကြီးချင်းဒီတရုတ်နိုင်ငံနဲ့လည်းပတ်သက်နေတဲ့ကိစ္စတွေရှိပါတယ်။ဆိုတော့ပတ်သက်နေတယ်ဆိုတာကအသီးမှပြုမှုကစလို့နောက်ပိုင်းဆုံးကျွန်တော်တို့ဒီနေဆက်ကုံသွေးရေးကိစ္စတွေပေါင်းစုံပါဝင်ပတ်သက်နေတဲ့အနေအထားရှိပါတယ်။ဆိုတော့အဲ့တော့အဲ့လိုအနေအထားမှာတော့ကျွန်တော်မြင်လာတော့ဒီအခြေအနေတွေပါအကုန်လုံးထည့်တွက်ပြီးတော့စဉ်းစားသင့်တယ်တော့ထင်ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ပတ်သက်တဲ့လွှတ်တော်ကစိုးရင်ကြောင့်အရေးကြီးဆိုကိုဒီကနေ့ဆွေးနွေးအပြီးမဲခွဲရမှာတော့ကန့်ကွက်သူများတာကြောင့်ဒီဆိုကိုလွှတ်တော်ကမှတ်တမ်းတင်ဖို့သာဆုံးဖြတ်ခဲ့ပါတယ်
။ကိုမိုးစောပြောပြခဲ့တာပါရှင်။အခုလိုရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာဖြစ်နေတဲ့စစ်နယ်ပဋိပက္ခတွေကြောင့်ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးဆိုင်လုံခြုံမှုကင်းမဲ့နေတဲ့အတွက်အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားစစ်ပွဲတွေအမြန်ရပ်ဖို့အရက်ဖက်လူမှုအဖွဲ့အစည်း200ပတ်ဝန်းကျင်ကနိုင်ငံတော်သမ္မတနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့ကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ပြီးတော့တောင်းဆိုခဲ့ကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါဦးရှင
်။ရှမ်းပြည်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေအပေါ်လွန်စွာစိုးရိမ်မှုရှိတဲ့အတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့27ရာစုပင်လုံငင်းငင်းရေးဖော်ဆောင်မှုကော်မတီအပါအဝင်မြန်မာပြည်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတွေထံအကြံပြုတောင်းဆိုချက်အိတ်ဖွင့်ပေးစာတစ်စောင်ကိုဒီဇင်ဘာ2ရက်ဒီကနေ့မှာပေးပို့ခဲ့ကြတာပါဒေသဖွံ့ဖြိုးရေးလှုပ်ဆောင်နေကြတဲ့အရက်ဖက်လူမှုအဖွဲ့အစည်း200ကနိုဝင်ဘာ25ကနေ28ရက်နေ့ထိပြုလုပ်ခဲ့တဲ့သုံးရကြဆွေးနွေးပွဲကနေသဘောထားညင်ညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးအခုလိုအိတ်ဖွင့်ပေးစာရေးသားပေးဖို့တာလည်းဖြစ်ပါတယ်။စာထဲမှာတော့ချမ်းပြည်မြောက်ပိုင်းမှာအစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးဆိုင်လုံခြုံမှုကင်းမဲ့နေတာကိုလွန်စွာစိုးရိမ်တဲ့အတွက်စစ်ပွဲတွေအမြန်ရပ်ဖို့ကိုတောင်းဆိုထားကြပါတယ်။ဘာကြောင့်ဒီလိုတောင်းဆိုရသလဲဆိုတာနဲ့ပတ်သက်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်ရေးအဖွဲ့ဝင်တဦးဖြစ်တဲ့မအားမိုင်ကရှင်းပြပါတယ
်ဒီလောက်အချိန်မှာကျတော့ဒီလူမျိုးခွဲခြားတဲ့ပြစ်ဒဏ်တွေဖြစ်နေခြင်းပေါ့နော်ပြီးတော့တစ်ဖက်မှာလည်းစစ်ကလုံးဝရပ်တန့်သွားတာမျိုးရှိဘူးပုံပုံမြင့်လာတယ်ပေါ့နော်ဆိုတော့ဒီလိုအချိန်တွေရှိနေတဲ့ခါကျတော့ကျွန်မပြောင်းနေတဲ့ဘောင်စိုးရင်လေဆိုရင်မြန်မာနိုင်ငံပြတ်တကယ်ရောစစ်ငြိမ်အောင်မလားဆိုတဲ့ဟာပေါ့နော်ဟိုတစ်ဖက်မှာလည်းငြိမ်းချမ်းရေးတာဆက်လုပ်နေတယ်နဲ့လည်းတစ်ဖက်မှာကျတော့ဒီအစိုးရဘက်ကတတ်မတော်ကလည်းဟိုသူစစ်ကလည်းဟိုပါဘုနော်အများန်းလို့လို့တို့ကသုံးနေဆိုတော့ကျမတော်မှဒီခီးတော်ပြီဆိုတော့အများန်းလုံချုံမှုမရှိဘူးပြည်သူပြောင်းနေတဲ့ကူအများန်းစိုးရိမ်တောက်တနေရတဲ့အချိန်မျိုးရောက်နေတယ်ပေါ့ဆိုတော့ဒီမြန်မာနိုင်ငံရဲ့ငင်းချမ်းကြီးကတကယ်တော့သွားနေရလားဘုနော်အဲ့ဒါစိုးရိမ်ကြီးရှင
်ရှမ်းပြည်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ဆင်ရေးတွေအတွင်းနှစ်ဖက်တပ်တွေအနေနဲ့ဂျနီဗာကွန်ဗင်းရှင်းဆိုင်ရာစီးရေးကျင့်ဝတ်တွေအတိုင်းလှုပ်ဆောင်ကြဖို့ကိုလည်းအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်စစ်ပွဲတွေနဲ့ပြည်ပကတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုတွားရောက်ကူညီရင်းမှာအဟံအတားအကန့်အသတ်တွေလည်းရှိနေပါတယ်။ဒါကြောင့်ဒုက္ခရောက်နေသူတွေစီလွတ်လပ်စွာတွားလာခွင့်ရအောင်အစိုးရကလှုပ်ဆောင်ပေးဖို့ကိုလည်းတောင်းဆိုထားကြောင်းစစ်မှန်သောပြည်သူ့ကြေးကြွန်အဖွဲ့ကကိုသွင်းလင်းအောင်ကပြောပါတယ်
။ဒီစိုးရဘက်ကပေါ့နော်တကယ်အကူအညီပေးတဲ့အခါမှာသူတို့ထိန်းချုပ်ဒေသကဒုက္ခသည်တွေအနေနဲ့ကတော့အကူအညီရှင်ပြည်ပြည်နဲ့အဲတစ်ခါအနည်းငယ်ဒေါ်လာ8ပွဲထိန်းချုပ်ဒေသမှာဆိုရင်ဒါဒုက္ခသည်ရောဒုက္ခသည်ရောဗျာ။အဲ့မဲ့ဒုက္ခတွေဆိုတဲ့အမြင်တူမျိုးမဟုတ်ပဲနဲ့ဟိုဘက်ဒေသမှာရှိတဲ့ဒုက္ခတွေကိုကူညီပေးတဲ့အခါမှာတော့ခုနတားဆီးမှုတွေခံတားလောက်တာတွေကြုံရတယ်ပေါ့နော်။ဆိုတော့တကယ်ခံစားရတာခုနပြောတဲ့လက်လက်မရှိတဲ့ပြည်သူတွေပဲဖြစ်တယ်ဆိုတော့အဲ့လိုမျိုးမရှိဖို့ဆိုပြီးတော့တောင်းထားတာကိုကျွန်တော်တွေ့ရတယ်ဆိုတော့အဲ့ချက်တွေလည်းကျွန်တော်ကဒါကျွန်တော်အနေနဲ့ဒါထောက်ခံပါတယ်ဆိုတဲ့ပုံစံမျိုးကျွန်တော်ကဟိုအဲ့ statement ကိုကျွန်တော်ထောက်ခံရတာပေါ့နော်
။27ရာစုပင်လုံညီလာခံငြိမ်းချမ်းရေးဖော်ဆောင်မှုဥဆောင်ကော်မတီအနေနဲ့လည်းစစ်မှန်တဲ့အမျိုးသားညင်ကြားစစ်ရေးမူဝါဒကိုအခြေခံပြီးချက်ချင်းအပြည့်ရစဲရေးကိုဥဆောင်ညှိနှိုင်းပေးဖို့အရက်ဖက်လူမှုအဖွဲ့အစည်း200ရဲ့အစာမှာဖော်ပြထားသလိုမြန်မာတပ်မတော်ရဲ့ထိုးစစ်ဆင်မှုအတွင်းဒေသောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးအသုံးပြုတာတွေကိုရပ်တန့်ပေးဖို့တခါစစ်ပွဲတွေအတွင်းမှာအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေကိုအကာအကွယ်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ဒီလိုလှုပ်ဆောင်ရမှာတိုင်းရင်းသားတွေဘက်ကလည်းပူးပေါင်းလှုပ်ဆောင်ကြဖို့ကိုပါတိုက်တွန်းထားတာတွေ့ရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားခဲ့တာပါရှင်။ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်စီးနှင်းမှုတွေအတွင်းမှာပါဝင်ပတ်သက်နိုင်တယ်လို့တန်တရားရှိထားသူတွေကိုတက်ဆိုင်ရာကအခုစစ်ဆေးနေပါပြီ။ဒီဇင်ဘာလ၁ရက်နေ့အထိဖမ်းဆီးထားတဲ့မတင်ကာရသူစုစုပေါင်း900ကျော်ရှိတဲ့အကြောင်းနဲ့စစ်စင်ရေးအတွင်းအပြန်အလှန်တိုက်ခိုက်မှုတွေအတွင်းမှာလည်းသေဆုံးသူပေါင်း100နီးပါးရှိခဲ့တဲ့အကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရသူကပြောပါရတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကပြောပြပေးမှာပါရှင်။
ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကစတင်ပြီးရခိုင်ပြည်နယ်မောင်တော်မြို့နယ်ကအကြမ်းဖက်စီးနှင်းတိုက်ခိုက်မှုတွေဖြစ်စဉ်မှာတင်ကာမကင်းသူပေါင်းဖမ်းဆီးရမိတာဟာလူပေါင်း900ကျော်သွားပြီဖြစ်တဲ့အကြောင်းသမရယုံဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေးကပြောပါတယ်
။ဟိုဖမ်းဆီးတိုက်ခိုက်မှုစစ်ဆေးနေတာ928ယောက်ရှိပါတယ
်။ဟုတ်ကဲ့။
ဒါကမှရဲကနေပြီးတော့လုံးလုံးလုံးနဲ့စစ်ဆေးနေလို့နေတော့ပေါ့။အဲ့ဒါ466ယောက်ရှိတယ်။တရားရုံးအပြည့်ပြည့်လို့ပြည်တယ်ချတာ46ယောက်ရှိတယ်။စစ်မှုစင်ထုံးကြာ69ယောက်ရဲလုံးလုံးလုံးကြီးကပြန်ပြီးတော့လွတ်ပြီးတော့9ယောက်ရှိတယ်။တရားရုံးအာမခံက10ယောက်ရှိတယ်
။အခုဆိုရင်2လနီးပါးအတွင်းမှာဖမ်းဆီးစစ်ဆေးခံရသူပေါင်းက920ကျော်သွားပြီဖြစ်တယ်လို့ဖမ်းဆီးထောင်ချခံရသူပေါင်း46ဦးရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအသေးတွတ်ရှိသူပေါင်း80ရှိပြီလို့လည်းဆိုပါတယ်။
သင်ဆုံးတာကအလုံးပေါင်းဒီသူတို့ဒီကလေးစင်းက၄ယောက်ရှိပါတယ်ဟော။အော်ရဲနဲ့ဖန်စီတိုင်းတိုင်းတော့သင်ဆုံးတဲ့အောင်ဖြစ်ပါလား။အသေးတွက်ချီမှု90ဆိုတာကကျွန်တော်တို့အဲအတန်းဖက်တိုက်ဆိုင်မှုဖြစ်ပေါ်ပြီးတဲ့နောက်မှာနေသားဆောင်ရဲတပ်ဖွဲ့ရဲတပ်မတော်ရဲအဲလိုမျိုးဝင်တဲ့အချိန်မှာထိတွေ့မှုတွေရှိတယ်။သူတို့ကနေပြီးတော့အတန်းဖက်တိုက်ခတ်မှုတွေလုပ်တဲ့အချိန်မှာဖြစ်တာရှိတယ်။နောက်နေနေရှင်းနေတဲ့အချိန်မှာကျွန်တော်တို့အလောင်းတွေတွေ့တာရှိတယ်။အလုံးပေါင်း90ရှိတယ်။
ရခိုင်ပြည်နယ်အကြမ်းဖက်မှုဖြစ်စဉ်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဒုတိယသမ္မတဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုဖွဲ့စည်းခဲ့ပါတယ်။ဒါဟာနိုင်ငံတကာရဲ့ဖိအားတွေရော့ချဖို့အတွက်ရည်ရွယ်ပါသလားလို့မေးတဲ့အခါမှာတော့သမ္မတရုံးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေးကအခုလိုပြောဆိုသွားပါတယ်
။ကော်မရှင်ဖွဲ့ရဆိုတာဒီလိုမျိုးကျွန်တော်တို့ဒီအဲ့ဒီရည်ရွယ်ချက်ပေးထားတဲ့မန်ဒိတ်မှာပါပါတယ်ရည်ရွယ်ချက်မှာပါပါတယ်။ဒီဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်ရန်ဖြစ်ပေါ်ရတဲ့နောက်ခံအခြေအနေအားလည်းဒီချက်မှပေါ်ပေါက်စေစုံစမ်းစစ်ဆေးဖို့ကျွန်တော်လာတဲ့ဒီလိုဖြစ်စဉ်မျိုးတွေအဖြစ်သွားစေဖို့ဘယ်လိုလုပ်မလဲဆိုရအကြံပြုတင်ပြဖို့ပေါ့နော်
။ဟုတ်ပါ
ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးဒီလုပ်ကိုင်ဆောင်ရွက်မှုတွေမှာနိုင်ငံတော်ရဲ့ဒီလဲဥတွေလုံထုံးလုံမြင်ရတဲ့ဒီဆောင်ရွက်ခြင်းရှိမရှိအဲအဲ့ဒါကြီးလဲစစ်ဆေးမယ်။ဒီအဓိကအပြည့်ဒီသုံးချက်ကိုရည်ရချက်နဲ့ကျွန်တော်တို့ကဖော်သီးထားတာလို့ဟိုဖော်ပြထားပါတယ်။ဟုတ်ကဲ့
။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာအောက်တိုဘာလအတွင်းနေကြားဆောင်ဌာနချုပ်တွေဖြစ်တဲ့ဤကန်းပြင်ဌာနချုပ်ကိုးတန်ကောက်နဲ့ငခုရစကန်စတဲ့နေရာ၃ခုလောက်ကိုအင်အားရာခနန်းရှိတဲ့အကြမ်းဖက်သူတွေကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်နေကြားဆောင်ရဲတပ်ဖွဲ့ဝင်၉ဦးလည်းကြာဆုံးခဲ့ရတာပါ။အပြန်အလှန်ပစ်ခတ်မှုတွေအတွင်းမှာအကြမ်းဖက်သူတွေကိုလည်းအရှင်ဖမ်းမိတာရှိသလိုအကြမ်းဖက်သူတွေဘက်ကလည်းတေဆုံးတာတွေရှိခဲ့တဲ့အကြောင်းနေကြားဆောင်ကင်းစကန်ကလက်နက်တွေနဲ့ကြီးစံတွေကိုအကြမ်းဖက်တဲ့သူတွေကယူဆောင်သွားခဲ့ကြောင်းရဲပိုင်းအတွင်းမှာပဲမြန်မာနိုင်ငံရဲတပ်ဖွဲ့ကရဲချုပ်နဲ့အတူအစိုးရကသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ဒီနောက်မှာတော့တန်ရဖြစ်ခံရသူတွေကိုဖမ်းဆီးစစ်ဆေးတာတွေကိုတပ်မတော်ဘက်ကလုပ်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းအဖမ်းဆီးအစ်စ်ဆေးတွေကြောင့်လူခွင့်ရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဒေသရင်းနိုင်ငံတွေကမြန်မာနိုင်ငံပေါ်ဝေဖန်မှုတွေလုပ်နေကြသလိုဒေသရင်းမှာရှိတဲ့မလေးရှား၊အင်ဒိုနီးရှား၊ထိုင်းစတဲ့နိုင်ငံတွေမှာလည်းမြန်မာအစိုးရကိုကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့တာပါ။မကြာခင်မှာပဲမလေးရှားနိုင်ငံကမြန်မာတန်ရုံးရှိမှာဆန္ဒပြပွဲတွေလုပ်ဖို့အတွက်မလေးရှားအစိုးရဘက်ကတိုက်တွန်းမှုတွေလည်းရှိနေပါတယ်ရှင်။
မအေးအေးမှာပြောပြခဲ့တာပါရှင်။မကြခင်မှာ VOA သောတာရှင်တွေအတွက်စောင်းရသည့်နှစ်သစ်ကူတေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်တော့စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ပြောပြဖိတ်ခေါ်ပြရစီရှင
်။လူနေထူထပ်တဲ့ရန်ကုန်မြို့ကြီးမှာလမ်းမေးဈေးတွေကိုအခုတော့တက်ဆိုင်ရာကနေစီကံတကြနေရာချထားပေးပေမဲ့လို့တချို့ဈေးတွေရဲ့မကျေနပ်တန်တွေကြားနေရပါတယ်။လူရန်စားမရွေးအားပေးနေကြတဲ့လမ်းပေးဈေးတွေမကပါဘူး။ဆိုင်နဲ့ကနားနဲ့ရောက်နေတဲ့သူတွေကလည်းစီကံမဲ့လူသွားလမ်းပလက်ဖောင်းတွေမကပါဘူး။လမ်းမပေါ်မှာတက်ရောက်နေကြလို့ရင်ကျော်ပိတ်ဆို့မှုတွေဖြစ်ပြီးအချိန်တွေအလဟတဖြစ်နေကြပါတယ်။တနေ့လုံးမှာတနေ့စားရတဲ့လမ်းပေးဈေးတွေဘက်ကအကြက်တဲတွေကိုစာနာမိပေမဲ့သူတို့တွေတသွေးမတိန်နိုင်နိုင်ရမယ့်စီကံစားသုံးသူတွေကျန်းမာရေးအတွက်တန့်ရှင်းလက်ဆက်တဲ့အစားအသောက်တွေပြင်ဆင်ချက်ပြုတ်ရောင်းချနိုင်ရေးစာတာတွေကိုပညာပေးကြဖို့အတွက်အားလုံးဝိုင်းဝန်းဆောင်ရွက်နိုင်ကြဖို့ဘလို့ကူညီကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ်1-232-322-3992ကိုဖြစ်စီကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင်
American Tanya Diet Lance Nugan season to go Sanina Inga, Yabet with my tobacco, Nick Jane, Pokemon, Tinsapinida Pipare, Bowen Sunu Loyan, Chay Misato Java, Lutaman Picovare, Diet Lima Bowen Sunu Loyan Mepipi, did the chin read down you lure, so you may pipi, we went Jan Bazari, people lure, so you may pipi, Jamaria email Lesaga, bamis@voanews.com Pipare, telephone number Garo, Nitonia, Nitonshin, Nanga, Nali Piparisha. တော်ရရှင်များရှင်မြို့နှင်းတွေဝေတဲ့နှစ်တကူရာသီရောက်တိုင်းမှာဆောင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေနဲ့ခရစ်မတ်တေးတခြင်းတွေကိုကျမတို့ရဲ့ VOA သောတာရှင်တေးချစ်သူတွေအတွက်ထုတ်လွှင့်ဖျော်ဖြေပေးနေကြဖြစ်ပါတယ်ဒီကနေ့လင်းနှစ်သီဆိုတဲ့ဒီဇင်ဘာ9ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးခြင်းပါတယ်နားဆင်ကြကြရအောင်ပါရှင် ဒီဇင်ဘာ9ရက်တခြင်းကိုနားဆင်ကြရတာပါရှင်ဗီအိုအမေရိကန်တန်ရဲ့တောက်ကြနေညပိုင်းဒုတိယထုတ်လွှင့်ချက်အစီအစဉ်တွေမှာအမျိုးသမီးကန္တာတုဒ္ဒဆုံလင်အမေရိကန်တခွေနဲ့သိပ္ပံနဲ့နည်းပညာတို့ကိုနားဆင်ရမှာပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်ဒီဇင်ဘာလ2ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာအမျိုးသမီးကန္တာတုတ္တဆုံးလင်အမေရိကန်တခွင်နဲ့အတူလူတွေဖန်တီးထားတဲ့အသည့်ပညာတုအစည်းအဝါအသည့်ညာအကြောင်းကိုတည်ကျင်ကြပါသလား။
တဲ့ကြီးရွယ်ဦးတွေအတွက်နေတတူဝလိုအပ်တဲ့စီးသွားတာရေချိုးတာအစားအကူအညီလုပ်ဖို့ Nest Robot တွေအခုဆိုလို့ရှိရင်စတုံးလို့ရပါပြီအခုဆိုကားတွေတစ်နှစ်ကိုထောင်ထဲချီ
တိတ်ပန်နဲ့ဤပညာကဏ္ဍမှာတိတ်ပန်ပညာရှင်ဒေါက်တာပရိသာတင်ရဲ့ပြောကြားချက်ကိုနားဆင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်တန်ငယ်မရိမှုပပျောက်ရေးနဲ့ဒီပြဿနာကိုမြေလံဖြေရှင်းဖြစ်နိုင်ဖို့အားလုံးမှာတာဝန်ရှိတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကမကြသေးမိကပဲစင်ကာပူကိုရောက်ရှိနေချိန်မှာပြောသွားခဲ့ပါတယ်တန်ငယ်မရိမှုကျွလွန်သူတွေကိုမြန်မာနိုင်ငံမှာဥပဒေအရဘလို့အရေးယူနိုင်တယ်လဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင်
အဲ့ဒီကိစ္စဟာကျမတို့ဟာဥပဒေနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်ပါတယ်လူမှုရေးနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်ပါတယ်ဒါတစ်ဖက်ကဥပဒေရေးရဆိုလို့ရှိလို့ရှိရင်ဒီလိုအမှုတွေအတွက်ဘယ်လိုပုံစံနဲ့ဥပဒေရေးရအရေးယူရမလဲဆိုတာဟာနောက်ဆုံးကျတော့ဒါလွှတ်တော်ကဆုံးဖြတ်ရမှာပါဒါမှမဟုတ်ဒါလူမှုရေးကိစ္စတစ်ခုလည်းဖြစ်ပါတယ်ဘာကြောင့်ဒီလိုတဲ့ငယ်တွေကိုပိန်းကြည့်တဲ့အကျပြုတဲ့မှုရဲ့အမှုတွေဘာလို့ဒီလောက်များနေတာလဲကျမတို့ရဲ့လူမှုအတိုင်းဝိုင်းမှာဘာအားနည်းချက်တွေရှိလဲဆိုတော့ကျမတို့ပြန်ပြီးကြည့်ဖို့လိုပါတယ်ဒါဟာမိသားစုစနစ်နဲ့ဆိုင်လားကလေးတွေကိုတည်ချာချာမဆောင်ရှောက်တာနဲ့ဆိုင်လားပတ်ဝန်းကျင်ကစိတ်ထားတွေကကြမ်းတမ်းလာတာလားကြမ်းတမ်းလာတာဆိုတော့ဘာကြောင့်လဲဥပမာမူရဆွေးဝါးကြောင့်ဖြစ်တာလားဒါမှမဟုတ်ဒီလိုအခုခေတ်မှာဆိုရင်အမြဲပဲကြည့်လို့ရတဲ့အမျိုးမျိုးဗီဒီယိုတွေပါတွေကြည့်စာအုပ်တွေပါတွေဖတ်ပြီးတော့စိတ်တွေကမငြိမ်သက်ဖြစ်လို့လားအဲ့ဒါကိုကျမတို့ကအကြောင်းရင်းကိုရှင်းရပါမယ်ပြဿနာတစ်ခုကိုဖြေရှင်းခြင်းလို့ရှိလို့ရှိရင်ဘာကြောင့်ဒီပြဿနာပေါ်ထွက်လာတယ်ဆိုတာကိုကျမတို့ရှင်းရမှာဖြစ်ပါတယ်အဲ့ဒါကိုကျမတို့လူမှုရေးဘက်ကနေပြီးတော့ကျမတို့ဒါကိုလေ့လာပါမယ်လေ့လာပြီးတော့ဘယ်လိုကျမတို့အဖက်ဖက်ကနေပြီးတော့ခြေလှမ်းသင့်လဲဆိုတာကိုဆုံးဖြတ်ပါမယ်ဥပဒေတွေထုတ်ယုံနဲ့မလုံလောက်ပါဘူးဥပဒေကဥပဒေအရာအရေးယူတာတတ်တတ်ပါဒါနဲ့တွေမပြီးပါဘူးတကယ်ကျမတို့လောက်အောင်ပါဒီလိုကိစ္စတွေအမြင့်ကိုကျမတို့ကနေပြီးတော့အမြင့်ကနေကိုပြီးတော့လှန်ပလိုက်ရမှာဖြစ်ပါတယ်ဘာကြောင့်ဒီလိုဖြစ်တာလဲမဖြစ်အောင်ဘယ်လိုလုပ်ရမလဲအားလုံးကလည်းတာဝန်ရှိတယ်ဆိုတာကိုကျမစိုးစိုးကပြောသလိုပေါ့ဘာကိစ္စပဲဖြစ်ဖြစ်နိုင်ငံတကာနိုင်ငံမှာအောင်မြင်အောင်လုပ်လို့ရှိရင်အားလုံးကတာဝန်ရှိပါတယ်ပဝင်းကျင်မှာတာဝန်ရှိပါတယ်ရရွာမှာတာဝန်ရှိပါတယ်မိဘတွေမှာတာဝန်ရှိပါတယ်ကလေးတွေကမိဘတွေဘယ်ရောက်နေတယ်လဲဒီလိုဖြစ်တဲ့အခါမိဘတွေကအလုပ်လုပ်နေရလို့လားဒါဆိုရင်စီးပွားရေးနဲ့ဆိုင်တယ်ပေါ့စီးမိဘနှစ်ယောက်ဆိုတော့အလုပ်လုပ်မှစားနိုင်တောက်နိုင်တဲ့အခြေအနေရှိလို့လားဒီတော့မိဘတွေကအလုပ်လုပ်နေတဲ့အခါကျရင်တာသမီးတွေကိုဘယ်လိုထားပစ်ခဲ့လဲပဝင်းကျင်ဝိုင်းပြီးတော့မဆောင်ရှောက်ပေးဘူးလားမိဘတွေကရောသူတို့တာသမီးတွေလုံခြုံအောင်လို့အစီအစဉ်တွေမလုပ်နိုင်ဘူးလားဘာကြောင့်မလုပ်နိုင်လဲမလုပ်နိုင်လို့ရှိလို့ရှင်အစိုးရကဘယ်လိုပုံစံနဲ့ဖြည့်ဆည်းပြီးတော့ကူညီပေးရမလဲကလေးများကလေးထိန်းမို့ကလေးထိန်းဌာနတို့စသဖြင့်ပေါ့နော်ဒီလိုနေရာတွေပို့ပြီးတော့လူလို့လားပဝင်းကျင်ကရောဂိမဆိုင်ကူလားဒါအမျိုးမျိုးကျမတို့စဉ်းစားရမှာဖြစ်ပါတယ်အဲ့တော့အဖြေတစ်ခုလည်းမရှိပါဘူးတချို့ကတော့ဘာဖြည့်ဆည်းခြင်းလဲဆိုတော့ဒီလိုရာဇဝတ်မှုကျူးလွန်တဲ့သူတွေကိုအပြစ်ဒဏ်လေးကြီးကြီးမားမားကြီးပေးရမယ်ပေါ့နော်ဒါပဲပြောနေတယ်ဒါတစ်ခုနဲ့မလုံလောက်ပါဘူးဒါလည်းလိုအပ်တယ်လို့အပြစ်ဒဏ်ဟာကြည့်တဲ့တော့ကြည့်ဖို့တော့လိုပါတယ်ဒီလူမှုရေးအရာဒီလိုကိစ္စတွေမဖြစ်ပေါ်အောင်ကတော့ကျမတို့အားလုံးကဝိုင်းပြီးတော့အဖြေရှာမှာဖြစ်ပါတယ်လို့ပြောပြရစီကျေးဇူ
းခင်ဗျာကတော့မကြတိမီကစင်ကူနိုင်ငံရောက်ရှိစဉ်စ စင်ကာပူရောက်မြန်မာတွေနဲ့တွေ့ဆုံပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတငငယ်ပရင်းမှုနယ်ပတ်သက်လို့မေးခွန်းကိုဖြေကြားသွားခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ပြောကြားခဲ့သလိုတငငယ်ပရင်းမှုတွေကိုရေးယူမှုဟာဥပဒေနဲ့ဆိုင်တဲ့ကိစ္စရာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာတငငယ်ပရင်းမှုကိုရေးယူတဲ့ဥပဒေပြဋ္ဌာန်းချက်ရှိပါသလားဆို
မရင်းမှုနော်အာရမဆီချင်းမှုအနိုင်တဲ့ပြည့်ချင်းမှုတွေနဲ့ပတ်သက်ပြီးတော့ပြဌာန်းထားတဲ့ဥပဒေပြဌာန်းချက်တွေရှိပါတယ်။ပြည်မှုဆိုင်ရာဥပဒေပေါ်မှာ386ရာမရင်းမှုမြောက်တယ်ဆိုလို့ရှိရင်တော့ကစစ်တဲ့ကျွန်းပြည်တံတိပြောက်တဲ့ပြည်တံပြီးနိုင်တာပေါ့နော်။ဒါပေမဲ့အသက်အရွယ်ပြဌာန်းချက်တွေနဲ့တော့အတိအကျကျွန်တော်ကပြဌာန်းထားတာမရှိပါဘူး။ဘာကြောင့်အဲ့ဒီလိုမရှိသလဲဆိုတော့ကဒီဥပဒေကပြဌာန်းထားတာကအင်္ဂလိပ်ကိုလိုနီလက်ထက်ဆိုတာပြဌာန်းခဲ့တာဖြစ်တယ်။အဲ့တော့အင်္ဂလိပ်ကိုလိုနီလက်ထက်ကပြဌာန်းထားတဲ့အခါမှာမြန်မာနိုင်ငံကအိန္ဒိယရဲ့လက်အောက်ခံဒေသတစ်ပိုင်းဒေသဖြစ်တယ်။အဲ့တော့အိန္ဒိယမှာကဟိန္ဒူလူမျိုးရှိတယ်၊မု슬လင်လူမျိုးရှိတယ်၊ဂျိန်းလူမျိုးတွေရှိတယ်၊လူမျိုးပေါင်းစုံတွေဂျာတင်းမှာအားလုံးလောက်ထုံနိုင်တဲ့ဥပဒေတရားကိုရေးဆွဲဖို့အတွက်သူတို့ပြဌာန်းထားတာဖြစ်တဲ့အတွက်အဲ့ဒီမှာတော့အသက်အရွယ်ဘလောက်ရေဆိုတဲ့တိတိကျကျပြဋ္ဌာန်းချက်မပါလာပါဘူးသို့တော်လည်းပဲဒီကလေးသူငယ်တွေရဲ့အခွင့်အရေးတွေကာကွယ်ပြီးဖို့အတွက်နိုင်ငံတကာမှာလိုအပ်လာတဲ့အခါမှာဒီကုလသမဂ္ဂကနေပြီးတော့ကလေးသူငယ်ဥပဒေကိုပြဋ္ဌာန်းလာတယ်အဲ့ဒီဥပဒေကိုလည်းနိုင်ငံတော်တော်များများကနေပြီးတော့လိုက်နာပြီးတော့အစိုးရပြောကြတယ်ပေါ့နော်ကလေးစစ်သားတွေမစုဆောင်ရင်ကလေးသူငယ်တွေမနှိမ့်ဆက်စေမနှိမ့်ဆက်ဖို့မချင်းချောက်ဖို့မငင်ပါမှုအနိုင်တက်မပြုခြင်းဖို့မတော်မတရားတွေမလုပ်ဖို့ဟန်တားတဲ့ဥစ္စာတွေကိုနိုင်ငံတော်တော်များအနေနဲ့လက်မှတ်ရေးထိုးထားတာရှိပါတယ်အဲ့ဒီမှာကျွန်တော်တို့မြန်မာနိုင်ငံကလည်းဒီ convention ကိုလိုက်နာပါမယ်ဆိုပြီးလက်မှတ်ရေးထိုးထားတာရှိပါတယ်အဲ့တော့လက်မှတ်ရေးထိုးထားပြီးတဲ့အခါမှာဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းကိုကျွန်တော်တို့တရားစွဲအဖွဲ့အစည်းတွေတရားစီရင်အဖွဲ့အစည်းတွေကကိုယ်ကိုယ်ပြပြမဆောင်ရွက်နိုင်မင်းနဲ့ဒီကြီးလေးတဲ့ပြည်တံပေးရမယ်ကိစ္စရမှာလဲကြီးလေးတဲ့ပြည်တံမပြီးခုနှစ်နှစ်လောက်ပြည်တံပြီးလိုက်တယ်လူချင်းခြားကွင်းနဲ့လွတ်လာတယ်အဲ့ဒီလိုမျိုးအဖြစ်ဒီမျိုးကြုံတွေ့ရတယ်ကိုကျွန်တော်တွေ့ရတယ
်ကြာတိမီကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြန်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက1993ခုကလေးသူငယ်ဥပဒေမှာတငယ်ပရင်းမှုနဲ့ပတ်သက်လို့ပြစ်မှုပြစ်ဒဏ်အတိအကျဖော်ပြထားခြင်းရှိတာကြောင့်အဲ့ဒီဥပဒေကိုပြန်လည်ရေးဆွဲနေပြီးတငယ်မရင်းပြစ်မှုကျူးလွန်သူတွေကိုအ ਨੇ ဆုံးထောင်ဒဏ်10နှစ်ကနေတသက်တကျွန်းထိချနိုင်စေမယ့်အချက်ကိုထည့်သွင်းထားကကလေးသူငယ်တွေကိုထိရောက်စွာကာကွယ်ဆောက်ရှောက်နိုင်ဖို့ပြည်ထောင်စုရှေ့နေချုပ်ကိုအကြံဉာဏ်တောင်းခံထားကြောင်းနဲ့မကြာမီတွင်ဒီ1993ခုကလေးသူငယ်ဥပဒေကိုပြင်ဆင်တဲ့ဥပဒေသစ်ထွက်ပေါ်လာဖို့ရှိတယ်လို့လည်းသတင်းမီဒီယာကပြောကြားခဲ့ပါတယ်။ဒေါံဆန်းစုကြည်ပြောကြားခဲ့သလိုတိတ်ငယ်မရင်းမှုတွေဟာလူမှုအတိုင်းဝိုင်းအားနည်းချက်ကြောင့်ဖြစ်ပြီးဥပဒေရတာမဟုတ်ဒီပြဿနာကိုဖြေရှင်းဖို့အလုံးမှာတာဝန်ရှိကအမြင့်ကန်နေလှန်ပြရမယ်ဆိုတဲ့အချက်နဲ့ပတ်သက်လို့ဦးမင်းလွင်ဦးကိုမေးကြည့်ခဲ့ပါတယ်
။အဓိကကတော့ပြည်သူလူထုရဲ့ပူပေါင်းပေါ်ဝင်မှုအဓိကလူတာပေါ့နော်။တဲ့ငယ်မတိန်ပြုချင်းခံရတယ်အာရမပြုချင်းခံရတယ်အနိုင်တဲ့ပြုချင်းခံရတယ်ဆိုလို့ရှိရင်ပြုချင်းခံရတဲ့မိသားစုတွေအနေနဲ့ကအနည်းဆက်ဆုံးသက်ဆိုင်ရာရဲစခန်းမှာအမှုဖွင့်တန်ကြားဖို့လိုပါတယ်အဲ့ဒီလိုတန်ကြားတာနဲ့တပြိုင်တည်းထဲမှာပဲကျွန်တော်တို့ဒီလူမှုဝန်ထမ်းဝန်ကြီးဌာနကိုလည်းအတိအပြီးကြောင်းကြားဖို့လိုပါတယ်ကျွန်တော်တို့အတွေ့အကြုံရဆိုလို့ရှိရင်ဒီလိုမြောက်ပြည့်တဲ့ကလေးတယောက်ကအဲ့ဒါမှလည်းခိုင်းစီချင်းခံရတယ်အချိန်ချိန်လေးမှတရားပြုကြည့်ချင်းခံရတယ်ဒီမှုတွေကိုရဲစခန်းကိုတိုင်ကြားတဲ့အခါမှာရဲကအမှုမဖွင့်ပြတာလည်းရှိတယ်ဘာကြောင့်လဲဆိုတော့ဒီမိဘကိုယ်တိုင်ကလည်းကြောက်ရွံ့နေတာတွေလည်းပါတယ်အရွယ်မရောက်သေးတဲ့သူကိုယ်တိုင်ကအမှုလာဖွင့်တဲ့အခါမှာတရားဥပဒေတမချဲဘောင်နဲ့မညီတဲ့အတွက်အမှုမဖွင့်ပြနိုင်တဲ့ကိစ္စတွေလည်းဖြစ်တာလည်းရှိတယ်နောက်ပြီးတော့တခါရှေ့နေရှေ့ရမငှားနိုင်တဲ့ကိစ္စတွေလည်းဖြစ်တဲ့အခါကျတော့ဒါ리ကိုအားလုံးကုစားပေးနိုင်မှုကတော့အစိုးရရဲ့အဖွဲ့အစည်းကဏ္ဍတစ်ခုကနေပြီးတော့ဖြည်းဖြည်းရောက်ရောက်တည်ထောင်ပြီးတော့မှဆောင်ရွက်ပြီးမှကလေးသူငယ်တွေရဲ့ နာကလှပအောင်ဖန်တီးပေးနိုင်မယ်လို့ကျွန်တော်အလုပ်နေပါတယ
်။ခလီတူငယ်များအပေါ်မှာလိင်ပိုင်းဆိုင်ရာကျူးလွန်စော်ကားမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှာတော့ခလီတူငယ်တွေပေါ်လိင်ပိုင်းဆိုင်ရာပြစ်မှုကျူးလွန်သူတွေအနေနဲ့မဟုတ်အစိုးရကချမှတ်ထားတဲ့ Megan's Law ဆိုတာလည်းရှိပါတယ်။ New Jersey ပြည်နယ်မှာ9နှစ်အရွယ် Megan Kanker ဆိုသူဟာအရင်ကခလီငယ်တွေပေါ်လိင်ပိုင်းဆိုင်ရာပြစ်မှုနှစ်ကြိမ်ကျူးလွန်ခဲ့သူတူကသူတို့ရက်ွက်မှာလာရောက်နေထိုင်ရာကနေမေဂန်ကိုအတ္တမပြုကျင့်တပ်ဖြတ်မှုကြောင့်သူ့မိဘတွေရဲ့ကြိုးပမ်းမှုနဲ့ဒီ Megan's Law ဆိုတဲ့ဥပဒေကို1994ခုနှစ်ကဗဟိုအစိုးရကပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေရတက်ဆိုင်ရာပြည်နယ်တွေမှာဥပဒေထိန်းသိမ်းရေးအရာရှိတွေကအဲ့ဒီပြစ်မှုကျူးလွန်ခဲ့သူထောင်ကလွတ်လာခဲ့ရင်အဲ့ဒီလူရဲ့အမည်ဓာတ်ပုံပြစ်မှုကျူးလွန်တဲ့ရဲ့ကျူးလွန်တဲ့ပြစ်မှုနဲ့ပတ်သက်လို့လူမှုအများအလွယ်တကူလက်လှမ်းမိတဲ့ website တွေသတင်းစာတွေလက်ကမ်းစာဆောင်တွေမှာဖြန့်ဝေပိုင်ခွင့်ရှိပြီးလူဖွဲ့စည်းရှိခလီတူငယ်တွေရဲ့ဘေးအန္တရာယ်ကိုထိရောက်စွာအကာအကွယ်ပေးထားတဲ့အယူဆောင်ရွက်မှုဟာလည်းမြန်မာနိုင်ငံမှာတိတ်ငယ်မရေမှုတွေပပျောက်ရွေးတဲ့ကြိုးပမ်းမှုမှာအတုယူစရာနမူနာကောင်းတစ်ခုဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တကိုနှီးကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
ဒေါ်လာလတန်စီစဉ်တင်ဆက်ပေးနေတဲ့မြို့သူများကန္တကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုသုတဆုံနဲ့အမေရိကန်တခွင်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့အမေရိကန်ပြည်သူတွေရဲ့ဈေးဝယ်ရသည့်အကြောင်းကိုနားဆင်ရမှာပါမက်ခင်နှင်းမာကိုကိုအောင်အောင်ကဆက်သွယ်မေးမြန်းပြီးတင်ပြပေးထားပါတယ်ရှင်
ကျွန်တော်ဒီအမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်ဒါနိုဝင်ဘာလအကုန်ပေါ့လေဒါဒီဇင်ဘာလဇန်နေရစပြီးတော့ဒါအားလည်းရဲ့ရာသီလို့ပြောလို့ရတာပေါ့လေနောက်တစ်ခုကဟိုတစ်နှစ်ပတ်လုံးမှာပေါ့အထူးသဖြင့်ဒီအချိန်မှာကတော့ဈေးဝယ်လို့အကောင်းဆုံးရာသီဆိုပြီးတော့လည်းပြောပါတယ်ဆိုတော့ဟိုမက်ခင်နင်းမှာရောဒီနှစ်ဈေးဝယ်ရာသီမှာဘယ်လိုနေရာတွေကိုသွားပြီးတော့ဈေးဝယ်ဖို့ဟိုစိတ်ကူးထားလဲ
Black Friday ပေါ့နော်အဲ့ဒါကဒီ Thanksgiving ပြီးနောက်နေ့ကတော့အဲ့နေရာကိုဈေးဝယ်လို့အကောင်းဆုံးမယ်ဒီအမေရိကန်မှာကျွန်တော်ရောက်တဲ့နေ့တကစပြီးတော့ဒီနေ့ထိလည်းအနေနဲ့အဲ့ချိန်ဈေးဝယ်ဖြစ်တယ်။သူကတစ်နှစ်ချိန်နေတဲ့ဈေးပို့ပြီးတော့တက်ပါတယ်။အဓိကအခြားတော့အဲ့လိုမျိုးမျိုးသမီးတွေအတွက်ဆိုရင်တော့80နောက်အင်းဝစားတယ်။အဲ့တော့အတန်ဆုံးပဲ။အဲ့တော့ကျွန်တော်ပြီးခဲ့တဲ့အခါဒီ Black Friday မှာတော့သွားပြစ်တာတော့ Outlet Mall ပေါ့နော်။ Outlet Mall သွားပြစ်တယ်။ပြီးတော့ Macy သွားပြစ်တယ်။ဟောနည်းနည်းအဲ့ Shopping Center နည်းနည်းသွားပြီးတော့ဈေးဝယ်ဖြစ်တယ်။တစ်နှစ်ချိန်နေတဲ့တော်တော်လေးတက်ပါတယ်။အနည်းအများစုဘလောက်ပြီးမှ 20% တော့ပိုတက်ပါတယ်။တကူသေးချတာတဲ့တော်ပြီပစံအောင်ပို့တတ်ပါတယ်ဆိုတော့အဲ့ဒါတပစ်တယ်ဟုတ်ကဲ့
ဒီမောတွေအပါရင်ပေါ့လေဈေးဆိုင်ထဲမှာဈေးချပြီးတော့ရောင်းကြတယ်ဆိုပေမဲ့လည်းပဲဟိုများသောအားဖြင့်ဟိုပစ္စည်းတွေအကုန်လုံးကိုဈေးချလေရှိလား
အကုန်လုံးတော့မချဘူးတချို့ပစ္စည်းတွေကတော့ပုံမှန်အမြင်နဲ့ဟိုသူအမြင်နဲ့ဈေးချတဲ့ပစ္စည်းတွေရှိတယ်တချို့ပစ္စည်းကတော့ဘယ်တော့မှမချဘူးဒါပေမဲ့အဲ့ဒီအချိန်လေးတစ်ချိန်နဲ့ချတာရှိတယ်ဆိုတော့အဲ့လိုအချိန်မျိုးတွေကတော့ဥပမာဟို North Face လို့ဟာမျိုးပေါ့နော် North Face ကျက်ကလောင်းမျိုးဆိုရင်တောင်းတောင်းကိုတစ်နှစ်ကမှတစ်ခါနှစ်ခါပဲခြားတယ်။အဲ့တစ်ခါနှစ်ခါဒီ black friday ပါတယ်။ဆိုတော့အဲ့လိုမျိုးကျက်ကတွေပါတယ်ခြားတယ်။အခုဆိုဆောင်းနေရောက်ခံနေပြီ။ဆောင်းနေရောက်ခံနေတာတော့အဲ့ဆောင်းနေအတွက်အင်းကြီးတွေပေါ့နော်။ဒီကျက်ကတွေ jacket တွေအဲ့ဒါတွေကတော့တော်တော်တတ်တတ်ပါရတယ်။ဒီမှာ CK ဆိုရင်ဟိုမူရင်းသေးထက်60ရာခိုင်နှုန်း80ရာခိုင်နှုန်းချော်ပေးတယ်။ဒါအားမျိုးရောရှိတယ်။Don't on me the holidays are with me Everywhere I look I see the time is drawing me For exchanging thoughtful gifts And spreading your kind cheer If we stop to think about ဟိုတစ်နှစ်ပတ်လုံးဒါကုမ္ပဏီရေးဈေးဆိုင်တွေကနေပြီးတော့ဈေးလျှော့ပြီးတော့ရောင်းတဲ့အချိန်တွေရှိတယ်အများကြီးဒါပေမဲ့လည်းဒီကျေးဇူးတော်နေ့အပြီးနောက်တစ်ရက်မှာပေါ့လေဒီ Black Friday လို့ခေါ်တဲ့နေ့မှာဈေးချပြီးတော့ရောင်းတာကတော့ဟိုပို့ပြီးတော့ဒါလူတီးလည်းများတယ်အဲ့ဒီရက်မှာလည်းပို့ပြီးတော့ဈေးတွေဝယ်ကြတယ်အဲ့ဒီနေ့ကဘာကြောင့်လဲဆိုတော့တနေ့နေ့ထက်ပို့ပြီးဈေးဝယ်တယ်ပြီးတော့ကျွန်တော် Thanksgiving မှာမိသားစုတွေစုံနေပြီးတော့ပြီးစားတော့ပြီးတော့ရင်တော့ဈေးတော့ဈေးဝယ်ထက်ကြတာပေါ့နော်အောက်တာနေရတချို့ကုမ္ပဏီကပိတ်တဲ့တချို့ကုမ္ပဏီကမပိတ်ဘူးဒါနဲ့ဈေးဝယ်လို့လည်းကောင်းတယ်ဥပဒေအောက်လက်မော်ဆိုရင်တခြားနိုင်အငင်းနဲ့ပြပါတယ်အကိုလည်းပြီးမှာပါစ
ိုင်နေအားလုံးက50နာရီဆိုပိတ်တယ်။ဒါပေမဲ့အဲ့ဒီ Black Friday နေ့မှာကြတော့စာတပင်းနေ့ည6နာရီနေ့ပဲနောက်နေ့တောက်တာနေ့ည10နာရီတိ24နာရီဒီဘက်လောက်ကိုဆိုင်နေဖွင့်တယ်။အဲ့ဒီခါကျတော့လူတွေကဈေးဝယ်လို့လည်းကောင်းတယ်။အဲ့ဒီမျိုးပို့ပြီးတိုက်တော့အဲ့လိုမျိုးဝေးထားတယ်။မမကိုယ်တိုင်တော့မှညဘက်ကြီးသွားဝယ်ဖြစ်တယ်ပေါ့နော်။ည9နာရီလောက်မှသွားဝယ်တယ်။မနေ့လောက်မှပြန်လာဖြစ်တယ်ပေါ့။အဲ့လိုမျိုးလူတွေကတိုက်ကြတယ်တချို့ဈေးဝယ်ထောက်ဝါဒနာပါတဲ့လူတွေကအဲ့လိုမျိုးပို့ကြိုက်တယ်ဈေးလဲချတယ်ညဘက်လဲဈေးဝယ်လို့ရတယ်မိသားစုရဲ့စုံရင်းနဲ့လဲဈေးဝယ်ထောက်လို့ရတယ်အဲ့ဒါကြောင့်အဲ့ဒီ Black Friday ကပို့ပြီးတော့ဈေးဝယ်လို့ကောင်းတဲ့အချိန်ပေါ့နော
်ဟိုမက်ခင်ထဲမှာကြတော့ဒါအမျိုးသမီးတိုင်တဲ့အိတ်ဒီအသုံးဆောင်ပစ္စည်းတွေဝယ်တာများတာပေါ့လေဟိုဒါပဲလေပဲဥမာဒီလျှက်စစ်ပစ္စည်းရောင်းတဲ့ဆိုင်တွေပေါ့အမေရိကမှာဆိုဒါ Best Buy တို့ဝါတို့မှာဆိုလို့ရှိရင်တို့ကဟိုပစ္စည်းတိုင်းကိုဈေးချတာမဟုတ်ဘူးဥပမာဟို flat tv အကြီးကြီးတွေဆိုလို့ရှင်အရင်ဆုံးလာဝယ်တဲ့လူပဲဒါဈေးတက်တာနဲ့ရမှာပေါ့လေကျန်တဲ့လူတွေအဲ့ဒီငားလုံးတို့ရောင်းပြီးရင်တော့ကျန်တဲ့ဟာတော့ပုံမှန်အတိုင်းပဲပြန်ရောင်းမယ်ဆိုတော့အဲ့မှာဝင်ပြီးတော့အဲ့လိုပထမဆုံးစရောင်းတဲ့ငားလုံးကိုရဖို့အတွက်အတင်းဝင်တိုးပြီးတော့လူကြရက်ကြတာတွေရှိတဲ့အတွက်ဥမာဟိုထိုးကြကြိတ်ကြတဲ့အထိဟိုရန်ဖြစ်ကြတာတွေလည်းကျွန်တော်တို့ဟိုတယ်လီဗီရှင်းတွေမှာမကြာခဏတွေ့ရပါတယ်မခင်တည်းမှာအဲ့လိုအတွေ့အကြုံမျိုးတွေရှိခဲ့ပါလား
အဲ့လိုမျိုးတွေ့ကြုံကတော့အဲ့လိုမျိုးတော့သွားတန်းစီဘူးရယ်ဒါပေမဲ့အဲ့လိုမျိုးဒီလက်စစ်ပစ္စည်းနဲ့ပတ်သက်တော့မရှိဘူးပေါ့နော်ဒါပေမဲ့ကိုရရင်လည်းရမလားဆိုပြီးတော့သွားဘူးတယ်ဒါပေမဲ့ညီမတခါမှမရဘူးဟိုဥမာ TV ဆိုရင်ဟိုတလောက်အခုဒီတစ်ခါဆိုရင်ကျွန်တော်ညီမကြားလိုက်တာဟို tablet ပေါ့နော် tablet ကိုတအားချတယ်ဟို100ကျော်လောက်ကိုမှ20လောက်နဲ့ပဲရတယ်ပေါ့နော်ဒါပေမဲ့ရောင်းတာ10လုံးပဲရောင်းတယ်အဲ့လိုမျိုးပေါ့နော်နောက်ပြီးတော့မိန်းကလေးဆိုတော့နောက်တစ်ခုကအဲ့ဟိုစိတ်ပစ္စည်းနဲ့ပတ်သက်လို့ညီမဟိုတလောက်ဟိုတနည်းဆိုရင်မီစီမှာထားတယ်ဒါပေမဲ့ငကအရင်20ပဲထားတာအရင်20အထိပဲအဲ့ပစ္စည်းပစ္စည်းရတယ်ပေါ့နော်အဲ့လိုမျိုးရောရှိတယ်ဒါပေမဲ့တခါမှတော့ရန်ဖြစ်တာတော့မတွေ့ဘူးပဲကိုရောတခါမရဘူ
းအဲ့လိုဈေးဝယ်ရတဲ့ခါမှခုနလိုဒီဟိုကုန်တိုက်ကြီးတွေမှာဝယ်ရတာကိုပိုသဘောကျလားဒါမှမဟုတ်ရင်ဒီဈေးရောင်းတဲ့ရက်ွက်တွေမှာဖွင့်နေဒီဆိုင်လေးတွေမှာဝယ်ရတာကိုပိုသဘောကျလား
ပိုသဘောကျတာတော့ကုန်တိုက်တွေပိုသဘောကျတယ်ကုန်တိုက်ကပိုသူဈေးချတာပိုပြီးတော့များတယ်ပေါ့နော်ပြီးတော့အောက်လက်မော်ကိုတအားကြိုက်တယ်အောက်လက်မော်ကကြတော့ choice တွေပုံများတယ်ပြီးတော့အောက်လက်မော်မှာဈေးချတာကဟိုပြောမလဲ additional ပေါ့နော်တူရမူကြီးချထားတဲ့ဈေးကမှတစ်ခေါက်50% short ရယ်ပြီးတော့မှ membership ရှိရတဲ့ကြောင့် member တော်တော့ member ကို 20% ထပ်ပေးရဆိုပစ္စည်းတော်တော်များဈေးပြပါနေရတယ်အဲ့ဒါကိုတော့ပူကြိုက်တယ်ပြီးတော့ညီမ online နဲ့ကြိုက်တယ်ဒီ cyber monday ဆိုဒီနေ့က cyber monday ဆိုရှိရယ်ဆိုတော့ cyber monday ဆိုရင် online နဲ့ပြီး online shopping တွေရှိရယ်အဲ့ဒီဟာလည်းတိုက်တယ
်ဈေးဘလောက်ထိဘလောက်ရာခိုင်နှုန်းထိချလဲဆိုတာကိုသိဖို့အတွက်ကြတော့ကိုကဘလူးဟိုလိုက်ပြီးတော့ရှားလဲ
အော်ဘလူးလိုက်ရှားလဲဆိုတော့အခုဆိုရင် Black Friday အတွက်ဆိုရင်ဟိုနံပါတ်ပြောမယ်ဆိုရင် Coach လို့ဟာမျိုးပေါ့နော်အဲ့ဆိုရင်သူကသူတို့ online မှာစင်ညာထားတယ်ညီမဆို member ဖြစ်တဲ့အခါကျတော့သူ email ပို့ထားတယ် Black Friday တက်ပြီဆိုပြီးတော့ email ပို့တယ် member တွေတော်တော်များတော့ပေါ့နော်ပို့ပြီးတော့ဟိုသူတီးမှလည်းစင်ညာတယ်ဘယ်ဟာတွေကိုဘယ်လောက်ချမယ်ဆိုတာဟာမျိုးပေါ့နော်အဲ့တော့ကိုလိုချင်တဲ့ဟာတွေမှာဈေးချရှိရဆိုရင်ကိုကအဲ့ဟာတွေကိုနှုတ်လို့ခါတာပေါ့နော် okay ငါဒါတော့လိုချင်တယ်ဒါ email ဝယ်ချင်တော့ email ပို့ email မှာဘာတွေဘာတွေချရဆိုတာမျိုးရှိရအဲ့ဒါတော့ဝယ်လို့ရတာပေါ့နော်အဲ့တော့
ကူလို့ဈေးဝယ်ထွက်တော့တယောက်တည်းပဲသွားတာများလားအဲ့လိုဟိုကိုအပေါင်းသင်းနေနဲ့သွားတာများလား
ဟာအပေါင်းသင်းနေပဲသွားတာများတယ်ဒီမှာဒီမှာရှိရတငယ်ချင်းနေနေပေါ့နော်စုပြီးသွားတယ်တခါကျအင်းကမိသားစုနဲ့သွားတယ်ဟိုဒီအောက်လက်မော်ဆိုတအားဝေးတယ်အင်းကနေပြီးတော့အနည်းဆုံးမှန်30လောက်ဝေးမောင်းရတယ်ပေါ့နော်အဲ့ဒီခါကျတော့အောက်လက်မော်သွားတဲ့ခါကျရင်အဲ့လိုမျိုးမိသားစုတွေတငယ်ချင်းနေနဲ့စုပြီးတော့သွားတယ်ကားတစ်စီးနဲ့စီးပေါ့အဲ့လိုမျိုးစုပြီးသွားတယ်
ဆိုတော့အခုလိုရာသီဟာအမေရိကမှာဆိုလို့ရှိရင်ဈေးဝယ်ဖို့အကောင်းဆုံးရာသီပေါ့လေဆိုတော့ဟိုခါတိုင်းထက်လည်းဒီလိုဈေးပိုချတဲ့ဟိုအချိန်မှလည်းဖြစ်တဲ့အခါကျတော့ဟိုဈေးဝယ်မယ်ဆိုလို့ရှိရင်ရောတခြားသူတွေကိုဘယ်လိုအကြံဉာဏ်မျိုးပေးခြင်းလဲ
မဆရာလူတော်များကဈေးဝယ်ရတာဝါသနာပါတယ်သူများတွေဆိုချင်တာပေါ့နော်သူက Christmas ကိုလာဖို့ပြောတယ် Christmas ကဈေးဝယ်လို့ကောင်းတယ်ပေါ့တကယ်တော့ဈေးဝယ်ကောင်းဆုံးအချိန်ကဒီနိုမာလာကုန်တယ်အဲအဲနဲ့တကယ်ချင်းနဲ့လည်းပြောတယ်အမေရိကလာလဲဖို့စီစဉ်ရှိတယ်ဆိုရင်ဈေးဝယ်ခြင်းနဲ့ဆိုရင်ပေါ့နော်အဲ့ဒီအချိန်ကိုလာပါလို့
ိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာစောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင
်။ဒီတစ်ပတ်တော့ Artificial Intelligence ဤပညာဖြစ်တဲ့လူတွေတီထွင်တဲ့အသိဉာဏ်အသက်မဲ့တဲ့အဇီဝအသိဉာဏ်အကြောင်းကိုသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကိုမေးမြန်းပြီးတင်ပြပေးပါပ
ါဒီလူသားတွေရဲ့လူမှုရေးစီးပွားရေးနိုင်ငံရေးသိပ္ပံပညာစေလောကတိုးတက်မှုဟာသတ္တဝါတွေထဲမှာအသိဉာဏ်အမြင့်ဆုံးဖြစ်တဲ့ဒီလူသားတွေကသက်ရှိဇီဝဖြစ်တဲ့အတွက်ဇီဝကိုအခြေခံတဲ့အသိဉာဏ်အဖြစ်သတ်မှတ်တာဖြစ်ပါတယ်ဇီဝမဟုတ်ဘဲနဲ့အသက်မရှိဘဲနဲ့ဒီလူသားတွေရဲ့အသိဉာဏ်လောက်ရအောင်ကိုကြိုးစားနေတဲ့ဤပညာကိုတော့အဇီဝအသိဉာဏ် artificial intelligence ဆိုခေါ်လို့ရမယ်လို့ထင်ပါတယ်။အဲ artificial ဆိုတာဓာတ်ရဲ့ဘာသာပြန်ရင်တော့တဘာဝမဟုတ်တာပေါ့နော်။ intelligence ကတော့အသိဉာဏ်ပေါ့။ဇီဝရှင်သန်မှုမရှိတဲ့စက္ကရိယာကွန်ပျူတာတို့နဲ့တီထွင်ထားတဲ့အသိဉာဏ်ကိုအဇီဝအသိဉာဏ်လို့သတ်မှတ်တာပေါ့
။အဇီဝအသိဉာဏ်သုံးဤပညာကိုဖန်တီးရမှာပညာရပ်အတော်များများကိုအခြေခံပြီးသူတေသနာတွေကိုလောက်ရတာပါ။ဘယ်လိုပညာရပ်တွေပေါ်မှာအခြေခံတာပါလဲ
။သိပ္ပံပါဠိရတစ်ခုတည်းနဲ့မရနိုင်ဘူး။ကွန်ပျူတာဤပညာ၊သင်္ချာဤပညာ၊စက်ရုပ်ပညာ၊နောက် engineering နဲ့တင် artificial intelligence နဲ့ robot တွေကိုစောက်လို့မရဘူး။ဒါအပြင်ပါဠိလိုသေးလဲဒီစိတ်ပညာဒီဘာသာစကားပေါ့နော် linguistic နောက်ဒါတနိကဗေဒ philosophy ဘာသာပြေပုံခေါ်ပုံကလူတွေဘလို့တွေးတယ်လဲလူတွေတွေးတဲ့အတိုင်းစက်တီကိုတွေးခိုင်းလို့ရမလားနောက်လူတွေရဲ့စိတ်ထဲမှာဘလို့ရှိလဲဒီအဆုံးဖြတ်ချက်ကိုပေးတာလဲဆိုတဲ့ဟာကိုစက်တီကိုတင်ပေးလို့ရမလားဆိုတဲ့ဟာအာဇီဝအသိဉာဏ်ဖန်တီးယူတာပဲနောက်ပြီးတော့ neuroscience လို့ခေါ်တဲ့ဦးနောက်ကိုဖွဲ့စည်းထားတဲ့ neutron cells တွေရဲ့ပညာနဲ့အာဇီဝစိတ်ပညာဆိုတဲ့ဤပညာတွဲဖက်ပါဝင်ပါတယ
်အသက်မဲ့အာဇီဝအသိဉာဏ်ဟာသက်ရှိတွေရဲ့အသိဉာဏ်နဲ့ဘာကွာပါသလဲ
ကျွန်တော်တို့ဇီဝလောကထဲမှာအသိဉာဏ်အကောင်ဆုံးအထက်အမြတ်ဆုံးကတော့လူလူရဲ့အောက်ဒုတိယအသိဉာဏ်အကောင်ဆုံးလို့သတ်မှတ်ထားရတော့ချင်ပန်ဂျီပေါ့နော်ချင်ပန်ဂျီနဲ့လူကြားမှာတကယ်တမ်းကြည့်လိုက်လို့ရှိရင်သူ့ရဲ့ DNA genetically က99ရာခိုင်နှုန်းကအတူတူပဲဘာပဲကွာသွားလဲဆိုတော့စဉ်းစားတွေးခေါ်ညွန်မြင်တာဘာသာစကားကိုကောင်းကောင်းပြောနိုင်တာတီထွင်နိုင်တာနောက်ပြီး creativity ရှိတာပေါ့မရှိရှိတဲ့ပစ္စည်းလေးနဲ့ငါရအောင်မလုပ်မလဲဆိုတော့အဲ့ဒီအသိဉာဏ်လေးကချင်ပန်ဂျီနဲ့လူကြားမှာဘလောက်ကွာသွားတယ်လဲဆိုတာသိနိုင်မှာနော
်အာစီဝတက်မဲ့အသိဉာဏ်နဲ့တီထွင်ထားတဲ့စက်တွေကိုလက်ရှိမှာဘယ်နေရာတွေမှာသုံးနေပါသလဲ
ဒီနိုင်ငံမှာဆိုလို့ရှိရင်ကားတွေကိုကားသမားမပါဘဲနဲ့ကိုလိုချင်တဲ့နေရာကိုမောင်းလို့ရပြီ။ဒါလေရင်အသေးလေးတွေ helicopter လေးတွေပေါ့နော် drone လို့ခေါ်တယ်။မောင်းသူမဲ့လေရင်လေးတွေအလိုလျောက်ထိန်းတာဒါ artificial intelligence ။နောက်ပြီးတော့စိတ်ပညာမှာဆိုလို့ရှိရင်ကြောက်ကအစားထိုးမယ်ဆိုလို့ရှိရင်ကြောက်ကအစားထိုးဖို့လိုတဲ့လူရဲ့ဇီဝတင်ကေတာသွေးအမျိုးအစားတူတူလားမတူဘူးလားရှင်စီတူလားမတူလားအဲ့ဒါတွေပေါ်မူတည်ပြီးတော့အကုန်လုံးက match ဖြစ်မှာတစ်ခုနဲ့တစ်ခုတိုက်နေမှာကြောက်ကတ်ကိုအစားထိုးလို့ရတယ်အဲ့တော့ဘယ်ဟာတူတယ်လဲဘယ်ဟာမတူလဲဆိုတာကိုရဲ့အကြာကြီးစောင့်ပြီးတော့လုပ်လို့မရဘူး။နိုင်ရီပိုင်းအတွက်မှာလုပ်ရတဲ့အတွက်ဒီကုနာ artificial intelligence ဤပညာနဲ့ဒီ computer ဤပညာနဲ့ချက်ချင်းရွေးပေးလို့ရနိုင်ပါတယ်။နောက်တစ်ခုကစေးပညာမှာစေးအပြိုးအစအစ်စ်တွေခေါ်တဲ့အခါကြလို့ရှိရင် artificial intelligence ကိုတုံးနေပါတယ်နာမကျန်ပဲ့ကြီးရွယ်ဦးတွေအတွက်ဒေတူဝါလိုအပ်တဲ့စီးသွားတာရေးချိုးတာအစအကူအညီလုပ်ဖို့ NAS robot တွေအခုဆိုလို့ရှိရင်စတုံးလို့ရပါပြီအခုဆိုကားတွေတစ်နှစ်ကိုထောင်ထဲချထုတ်တဲ့အတွက်ဂဟေစော်ပေးတာစက်တွေကိုဆင်ပေးတာ engine တွေကိုတင်ပေးတာအစ robot စက်ရုပ်တွေနဲ့လုပ်တဲ့ဤပညာလုပ်ထားတာပါနောက်တစ်ခုကဘာသာပြန်တာပေါ့နော်ဥပမာ iPhone ပေါ်မှာအင်္ဂလိပ်လိုရေးထားတဲ့ဟာကိုနှိပ်လိုက်တာနဲ့ဗမာလိုဘာသာချက်ချင်းပြန်လို့ရတဲ့ဟာဒီ artificial intelligence ကိုတုံးထားတာပါဥပမာအဖြစ် Google Now ဆိုလို့ရှိရင် cellular phone လေးနဲ့လမ်းနာမည်ကရုရှားလိုရေးထားတယ်ဒါပေမဲ့အဲ့ဒီ telephone လေးနဲ့ဓာတ်ပုံရိုက်ဖို့ကင်မရာလေးကို iPhone လေးကိုချိန်လိုက်တာနဲ့သူကပါလဲဆိုလို့ရှိရင်ရုရှားဘာသာအစအင်္ဂလိပ်ဘာသာစကားကိုတန်းပြောင်းသွားတဲ့ပုံရိပ်ကလေးကနော်အဲဆိုငါဘယ်လမ်းရောက်နေပြီလဲဆိုသိတယ်။နောက် မျိုးကြီးတွေမှာကိုယ်ကားရခဲ့တယ်အချိန်3-4နာရီလောက်နေတဲ့အခါကျတော့ကားဘေးရခဲ့မှာမတိလို့ရှိရင်အဲ့ Google နားကိုနှိပ်လိုက်လို့ရှိရင်မိကားဘယ်မှာရပ်ထားတယ်ဘယ်လိုသွားလို့ရတယ်ကိုယ်ရခဲ့တဲ့ကားနေရာကိုရောက်အောင်သွားလို့ရတယ်အဒါ artificial intelligence နေတူတူကတုံးတဲ့အခါမှာတိတ်အတုံးဝင်တဲ့အကောင်းဆုံးဥပမာတွေပေါ့နော်
အခုလိုလူသားတွေရဲ့အနေဆင်ဘဝတဲ့အတုံးတဲ့လာတဲ့အစီဝါအသိဉာဏ်ရှိတဲ့ဆက်တွေကိုသုံးနိုင်ပြီဖြစ်တယ်လို့ဂူရယ်ပို့ပြီးအဆင်ပြေအောင်လုပ်ပေးနိုင်ဖို့လဲဆက်ပြီးစူးစမ်းနေတာပါ
ကိုအိမ်ကိုအလုပ်ခန်းထဲဝင်လာတာနဲ့ကိုဝင်လာတဲ့အခါကျတော့မှကိုနေခြင်းနဲ့အပူချိန်ကိုသူကချက်ချင်းပြောင်းတည်နိုင်တယ်နောက်အတန်လုံးဝပျောက်သွားတဲ့စကားမပြောနိုင်တဲ့မူလအတန်ပြန်မရတဲ့လူကိုသူငယ်ဆုံးကအရင်လွန်ခဲ့တဲ့10နှစ်15နှစ်ကရိုက်ခဲ့တဲ့ဗီဒီယိုတွေကအတန်အတိုင်းဒီမူလအတန်အတိုင်းပြန်ထွက်အောင်လုပ်ထားတာပါနောက်10နှစ်လောက်နေလို့ရှိရင်ကျွန်တော်တို့ကြည့်နေတဲ့ YouTube ဆိုလို့ရှိရင်အင်္ဂလိပ်လိုပြောနေတဲ့ဇာတ်လမ်းကိုဗမာလိုတောက်လျှောက်သူ့ဟာသူဘာသာပြန်သွားလိမ့်မယ်ဟိုရုပ်ရှင်မင်းသားရောမင်းသမီးရောပြောနေတဲ့အတန်တွေကအကုန်လုံးဗမာလိုခါတဲ့တန်းပြီးဘာသာပြန်သွားမယ်ဟာကိုအခုသူတို့စလုပ်နေကြပါပြီလုပ်လဲလုပ်လို့ရပါပြီ
ကျင်းစဲကူညီရေးရှာဖွေရေးနဲ့စူးစမ်းရေးလုပ်ငန်းတွေမှာလည်းဒီနည်းပညာဟာတိတ်ကိုအရေးပါတာပါ။အ
ိမ်ကြီးတစ်ခုလုံးမီးလောင်နေပါတယ်ဆိုပါသူတင်းဟောကြံကြဲလားမကြံကြဲလဲဆိုတာမီးသာတမဒီလောက်အချိန်အဟုန်နဲ့တောက်နေတဲ့မီးတွေဝင်ပြီးတော့ရှာလို့မလွယ်တော့အဲ့တော့အတိညာရှိတဲ့ဆက်ရုပ်ကလေးကိုထည့်လိုက်ရတာပေါ့နော်ဆက်ရုပ်ကလေးကဒီအသက်ရှူနေတဲ့လူဘယ်နှမှာရှိတယ်ဘယ်သူလဲဘာပုံလဲဆိုတာချက်ချင်းရိုက်ပြီးတော့တခါတယ်ဒီမှာရှိတဲ့လူတွေချက်ချင်းအသက်ကိုကဲနာလုပ်လို့ရပါတယ်နောက်တစ်ခုက twin track mine တွေပေါ့နော်ဘယ်နေရာမှာဘယ်တပ်တူတွေရှိလဲစမ်းဖို့အတွက်ကိုဒီ mine ကြီးတစ်ခုလုံးကိုလူတွေရှင်းဖို့မလိုဘဲနဲ့စက်ရုပ်ကနေပြီးတော့ artificial intelligence နဲ့သူ့ကိုလွတ်လိုက်လို့ရှိရင်သူကိုယ်တိုင်သွားတူဖော်ပြီးတဲ့အခါကျတော့ဘာတပ်တူရှိတယ်ဘလို့အမျိုးအစားရှိတယ်တပ်တူကကြီးနေဘလောက်ပါတယ်တန်ဘလောက်ပါတယ်ဆိုတော့ချက်ချင်းအပေါ်ပြန်ပို့လို့ရတဲ့ဤပညာပေါ်လာပါပြီကျွန်တော်တို့ NASA မှာအင်ကာဂျူရဲ့တိတ်ပံအချက်အလက်တွေကိုဒီကနေ6လ10လောက်လောက်သွားရတယ်မိုင်တန်းပေါင်းများစွာဝေးတဲ့နေရာမှာရှိတဲ့တိတ်ပံအချက်အလက်တွေကိုစက်ရုပ်ကားကလေးတွေပို့ပြီးအဲ့ဒီကနေအင်ကာဂျူရဲ့တိတ်ပံအချက်အလက်တွေပို့နေတာဒါ artificial intelligence ဤပညာတစ်ခုပ
ါဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်တိတ်ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ VOE မြန်မာပိုင်းရဲ့ရုပ်မြင့်တန်ကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်တန်လိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါတယ်။ DPP ရဲ့ရုပ်သက်စလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်ရှင်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Asia Set 7ကနေပြီးတော့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းခံတွေနဲ့သတင်းပတ်စင်ကဏ္ဍတွေကို DPP မှာနားဆင်နိုင်ကြတာဖြစ်ပါတယ်။ကျမတို့ရဲ့တောက်ကြနေ့ညဘက်အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်အစီအစဉ်အဆုံးမသတ်ခင်မှာတရင်အချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါအောင်မယ်ရှင
်အမေရိကန်သမ္မတအဖြစ်ရွေးချယ်ခံထားတဲ့ဒေါနယ်ထရမ့်ကအမေရိကန်မရိန်တပ်ရဲ့အငြင်းစားဗိုလ်ချုပ်ကြီးဟောင်းဂျိမ်းစ်မက်ဒစ်ကိုလာမယ့်သူ့အစိုးရအဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးအဖြစ်နဲ့ရွေးချယ်လိုက်ပါတယ်ဒါပေမဲ့အမေရိကန်နိုင်ငံရဲ့ဥပဒေကိုပြင်ဆင်ပြောင်းလဲမှသာဗိုလ်ချုပ်ကြီးဟောင်းမက်ဒစ်အနေနဲ့ဒီရာထူးကိုလက်ခံနိုင်မှာဖြစ်ပါတယ်ဗိုလ်ချုပ်ကြီးဟောင်းမက်ဒစ်ဟာအမေရိကန်စစ်တပ်မှ2013ထိတာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးတော့အမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်ခဲ့ဘူးသူတယောက်အနေနဲ့ကာကွယ်ရေးဝန်ကြီးတာဝန်ကိုယူဖို့အတွက်ဆိုရင်စစ်တပ်တာဝန်ကနေအနားယူတာအနည်းဆုံး9နှစ်ရှိရမှာဖြစ်တဲ့အတွက်သူ့အနေနဲ့အထူးကင်းလွတ်ခွင့်နဲ့အထက်လွှတ်တော်ရဲ့အတူပြည့်ချက်တွေကိုရယူဖို့လိုအပ်ပါတယ်ခင်ဗျာအီရန်နိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေကိုချမှတ်တဲ့ဥပဒေကိုတတ်တန်းထတ်တိုးဖို့အမေရိကန်အထက်လွှတ်တော်အမတ်တွေကလွှတ်တော်မှနောက်ဆုံးအတည်ပြုလိုက်ပြီးတဲ့နောက်အီရန်နိုင်ငံကဒါကိုလက်တုံ့ပြန်သွားမယ်လို့ချင်းချောက်လိုက်ပါတယ်။အီရန်နိုင်ငံအနေနဲ့နိုင်ငံတကာသဘောတူညီချက်တိုင်းလှုပ်ဆောင်ခဲ့တဲ့ဆိုတာကိုအီရန်ဘက်ကသက်သေပြပြီးဖြစ်သလိုဘယ်လိုအခြေအနေမျိုးကိုဆိုတင့်တော်သလိုတုံ့ပြန်သွားမှာဖြစ်တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဘရာဟမ်ဂါစီမီကပြောပါတယ်အမေရိကန်လွှတ်တော်ကတန်ခါပိတ်ဆို့မှုတွေထတ်တိုးလိုက်တာဟာသဘောတူညီချက်ကိုချိုးဖောက်လိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်ပြည်သူ့သမ္မတဖရန်ဆွာအော်လန်ကနောက်ထပ်တက်တန်းကိုဝင်ရောက်အရွေးခံတော့မှာမဟုတ်ဘူးလို့ကြေညာလိုက်ပါတယ်ဒါဟာပြည်သူ့နိုင်ငံသမိုင်းမှာနှစ်ပေါင်းများစွာအတွင်းလက်ရှိသမ္မတတဦးအနေနဲ့ပြန်ပြီးဝင်အရွေးခံတော့မှာမဟုတ်ဘူးလို့ပထမဆုံးသမ္မတအဖြစ်နဲ့ပထမဆုံးကြေညာလိုက်တဲ့သမ္မတလည်းဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံကအစိုးရစုံမွတ်စလင်သဘုံအဖွဲ့နှစ်ဖွဲ့ကိုလာနေချီစစ်စင်ရေးတွေလုပ်ခဲ့ပြီးတဲ့နောက်ဆက်ဆက်ဆွေးနွေးမှုတွေလုပ်ဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကကမ်းလှမ်းလိုက်ပါတယ်ခင်ဗျာ
2016ခုနှစ်ဒီဇင်ဘာလ2ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကျင်ညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွားညိုပါရှင်။
This program has come to you from the Voice of America, Washington.